Welcome to the Voice of America in Burmese.
Minglam and Kim Chijabazishan. You American Tayan, Natan and Nasette, Dizamala Nasselli, Taujan, Menepe, Season Rego, American Piran Sue, Washington DC Murogani, Linometer Thompson and Lisa Go, Perman Naiwa, Matalamita, Tia, Kuze Rugani, Taya Tolan Penny Babby. Chama Kimu Taba, Dominican Season Rego, Tawan, you ten set on my version.
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ပြပေးပါမယ်ဒီကနေ့သတင်းတွေမှာဆိုလို့ရှိရင်ကုလသမဂ္ဂအထွေထွေတွင်ရမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရုံးပိတ်လိုက်တဲ့အပေါ်ကုလသမဂ္ဂကတုံ့ပြန်ပြောဆိုလိုက်တဲ့သတင်းရုရှားသမ္မတနဲ့တွေ့ဆုံဆွေးနွေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်အပြည့်အသက်သဘောတူညီချက်မရသေးဘူးလို့ပြောဆိုလိုက်တဲ့သတင်းဒါ့အပြင်တရုတ်ပြည်မှာကိုဗစ်ကူးစက်မှုတွေရှိလာနေတဲ့အတွက်မြို့ကြီးတစ်မြို့ကိုသွာလာမှုတွေကန့်သတ်လိုက်တဲ့သတင်းစတဲ့မြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာသတင်းတွေကိုတင်ပြပေးပါမယ်ခင်ဗျာ
ကျေးဇူးပါကိုစမိုးကြီးအခုသတင်းတွေပြီးမှတင်ပြပေးမယ်ဆက်သွယ်မင်းမြန်းချက်တွေထဲမှာတော့ကရင်ပြည်နယ်တွေကတိုက်ပွဲတွေနဲ့ပတ်သက်ပြီ
းအဲဝမ်းနေတင်ပါမယ်လို့လေရင်ပြန်ပြီးပုံနှလုံးကြေးဝါရည်ဒီကဒီရောနောက်ခေါက်ကြေးတော့အဲဒီကောအမင်းသားရှိတဲ့စကန်ခုအဲဒီကော
ကင်းပြင်းနဲ့လေးကိတ်ကဒေတာဘက်မှာစစ်ကောင်စီဘက်ကနေလင်းနဲ့ဘုံကျဲနေတဲ့သတင်းအပြင်ချင်းပြင်းနဲ့မှာတင်ပါမယ်ခရစ်စမတ်ပွဲအခြေအနေနဲ့မြမအင်းနီချင်းထိုင်းနိုင်ငံမှာကိုဗစ်ကူးစက်မှုတိုးလာနေတာတွေကိုတင်ပြပေးဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေထဲမှာတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုလည်းတင်ဆက်ပေးမှာပါအခုတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ကပြောပြပေးမှာပါ
အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့ရုရှားသမ္မတဗလာဒီမာပူတင်တို့ဆွေးနွေးမဲ့အစီအစဉ်အသေးစိတ်အတွက်သဘောတူညီမှုမရသေးဘူးလို့အမေရိကန်သမ္မတအိမ်ပြူတော်ကပြောဆိုလိုက်ပါတယ်
There has not been a final agreement on the location or timing at this point in time.
အခုချိန်ထိဘယ်နေရာဘယ်အချိန်စကားပြောမယ်ဆိုတာနောက်ဆုံးပိတ်သဘောတူညီချက်မရှိသေးဘူးလို့အိမ်ပြူတော်ပြောခွင့်ရပုဂ္ဂိုလ်ဂျင်ဆာကီကပြောဆိုသွားတာပါရုရှား-ယူကရိန်းနဲ့ဇက်တင်းပါမှုမှာအမေရိကန်ပြည်ထောင်စုနဲ့သူရဲ့မဟာမိတ်တွေဟာရန်သူတွေဟာရန်လိုသူတွေဖြစ်တယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကြာတာပရင်းနေမှာဆွဆွဲပြောဆိုခဲ့တာတွေဟာလက်တွေ့အခြေအနေနဲ့ကွာဟနေတယ်လို့လည်းအိမ်မြူတော်ပြောရေးဆိုခွင့်ရှိသူကတုံ့ပြန်ပြောဆိုခဲ့ပါတယ်အချက်လက်တွေကရည်စရာဖြစ်နေပါတယ်အခုမြင်တွေ့နေရတဲ့ရုရှားယူကရိန်းတင်းမာမှုဟာရန်လိုတဲ့ရုရှားကောင်းဆောင်တွေရဲ့စီးရဲလှုပ်ရှားမှုတွေအရာဖြစ်ရတဲ့ဆိုတဲ့အချက်အလက်တွေဟာရှင်းနေပါတယ်လို့ပြောရေးဆိုခွင့်ရှိသူဂျန်ဆာကီကပြောဆိုခဲ့ပါတယ်ဇန်နဝါရီလထဲမှာတန်တမာရေးနီလန်းအရာပြောဆိုဆွေးနွေးဖို့ရှိတယ်လို့ကြာတာပရင်းနေမှာပဲသမ္မတပူတင်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာကိုလည်းသိရှိကြောင်းနဲ့ဒါဟာလည်းမှန်ကန်တဲ့နီလန်းတစ်ခုဖြစ်ကြောင်းနေတိုးမဟာမိတ်တွေအနေနဲ့ရန်လိုသူတွေမဟုတ်ပဲမဟာမိတ်အဖွဲ့တွေကိုကာကွယ်နေတာသာဖြစ်တယ်လို့အိမ်ပြူတော်ပြောရေးဆိုခွင့်ရှိသူဂျန်ဆာကီကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ခင်ဗျာ
ရုရှားအတွက်အနောက်စုနိုင်ငံတွေကအ мян ဆုံးလုံခြုံရေးအာမခံချက်ပေးဖို့ရုရှားသမ္မတဗလာဒီမာပူတင်ကတောင်းဆိုလိုက်ပါတယ်ယူကရိန်းနဲ့ဆက်မှာရုရှားကစစ်အင်အားတွေတိုးမြင့်ချတာတဲ့အတွက်တင်းမာမှုတွေပေါ်ပေါက်လာနေချိန်မှာပဲကြာတာပရင်းတွေနှစ်ပတ်လည်သတင်းစာရှင်းလင်းပွဲမှာရုရှားသမ္မတကပြောဆိုလိုက်တာပါဥရောပလုံခြုံရေးနဲ့မြောက်အတလိတ်စာချုပ်အဖွဲ့နေတိုးရဲ့မူဝါဒတွေကိုအကြီးအကျယ်ပြင်ဆင်ဖို့လိုအပ်မဲ့ဒီလာဇန်ပိုင်တုံကရုရှားရဲ့တောင်းဆိုချက်တွေကိုလည်းကိုးကားပြောဆိုသွားပါတယ်ရုရှားနယ်စပ်မှာအမေရိကန်ကမစ်ဆိုင်းဒုံးစနစ်တပ်ဆင်ထားတယ်ဆိုတော့အရင်တုန်းကရုရှားရဲ့ပြောဆိုချက်ကိုလည်းထပ်လောင်းပြီးပြောဆိုပါတယ်ဒါဆိုရင်နေတိုးအဖွဲ့ရဲ့မဟာမိတ်တွေဖြစ်ကြတဲ့ရိုမေးနီးယားနဲ့ပိုလန်နိုင်ငံတွေမှာအမေရိကန်ကမကြာသေးခင်ကဒုံးခွင်တုံးစနစ်ဖြန့်ကျက်ထားမှုကိုရုရှားသမ္မတကရည်ရွယ်ပြောဆိုခဲ့ပါပုံရပါတယ်အမေရိကန်ကတော့ဒုံးခွင်တုံးစနစ်ဟာဥရောပအတွက်အီရန်ရဲ့မစ်ဆိုင်းဒုံးရန်ကာကွယ်ဖို့ရည်ရွယ်ချက်သာဖြစ်ပြီးရုရှားရဲ့ဒုံးလက်နက်တွေကိုကာကွယ်နိုင်စွမ်းမရှိကြောင်းလည်းပြောဆိုထားပါတယ်တချိန်ထဲမှာပဲအမေရိကန်နဲ့တာမကတခြားအနောက်မဟာမိတ်နိုင်ငံတွေနဲ့ပါမကြခင်ဆွေးနွေးဖို့ကမ်းလှမ်းချက်အပေါ်အကောင်းမြင်သဘောထားတွေကိုလည်းရုရှားသမ္မတကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်ခင်ဗျာ
တရုတ်ပြည်မှာဝီဂါမွတ်စလင်တွေကိုကြေကျွန်သဖွယ်ခိုင်းစေပြီးတော့ထုတ်လုပ်တဲ့ကုန်ပစ္စည်းတွေကိုအမေရိကန်ပြည်ထောင်စုအတွင်းတင်သွင်းခွင့်ပိတ်ပင်တဲ့ဥပဒေမူကြမ်းကိုသမ္မတဂျိုးဘိုင်ဒန်ကကြာတာပရင်းနေ့မှာလက်မှတ်ရေးထိုးပြီးဥပဒေအဖြစ်အတည်ပြုလိုက်ကြောင်းသမ္မတအိမ်ဘူတော်ကသတင်းထုတ်ပြန်ထားပါတယ် ဝီကာအာဓမလောအပေးစေခိုင်းမှုကာကွယ်ရေးအဥပဒေလို့အမည်ရတဲ့ဒီဥပဒေကိုပြဋ္ဌာန်းနိုင်ဖို့တစ်နှစ်လောက်ဆွေးနွေးခဲ့ကြပြီးလွန်ခဲ့တဲ့ရက်သက်တပတ်အတွင်းကလွှတ်တော်ကအတည်ပြုခဲ့တာဖြစ်ပါတယ်။ဒီဥပဒေအရကုမ္ပဏီတွေအနေနဲ့သူတို့ရဲ့ကုန်ပစ္စည်းတွေဟာတရုတ်ပြည်ရှင်ကျန်းပြည်နယ်မှာရှိတဲ့တရုတ်အစိုးရရဲ့ထိန်းသိမ်းရေးစခန်းတွေမှာဝီကာမွတ်စလင်တွေကိုကြေကျွန်တပွဲစေခိုင်းထုတ်လုပ်ထားတဲ့ကုန်ပစ္စည်းတွေမဟုတ်ကြောင်းတသက်အခိုင်အမာမပြနိုင်ပါကအမေရိကန်ပြည်ထောင်စုအတွင်းကုန်ပစ္စည်းတင်သွင်းခွင့်ရမှာမဟုတ်ပါဘူးတရုတ်အစိုးရကတော့ပြန်လည်ပညာပေးရေးသင်တန်းတွေအဖြစ်အသုံးအနှုံးနဲ့ပြောဆိုထားတဲ့စခန်းတွေဟာအကြမ်းဖက်သမားကာဝေးရေးအတွက်ရည်ရွယ်ထားကြောင်းကိုသာပြောဆိုပါတယ်တရုတ်ပြည်ရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွဲဖက်တာကိုစန့်ကျင်ကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကလွန်ခဲ့တဲ့သတင်းအပတ်ထဲကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်လူအခွင့်ရေးအဖွဲ့တွေကတော့ဝီကာမွတ်စလင်တွေအပေါ်တရုတ်စိုးရရဲ့ပြုမှုမှုတွေနဲ့ပတ်သက်ပြီးကမ္ဘာနိုင်ငံတွေကအရေးယူဆောင်ရွက်ဖို့အတွက်အရေးပါတဲ့စတင်လှုပ်ဆောင်မှုအဖြစ်ကြိုဆိုလိုက်ကြပါတယ်ခင်ဗျာ
တရုတ်နိုင်ငံဘေကျင်းမြို့တော်က TNMN ရင်ပြင်မှာ1989ခုနှစ်ဒီမိုကရေစီရဲ့လှုပ်ရှားမှုကိုဖြိုခွင်းခံခဲ့ရတဲ့အထိတ်မှတ်အဖြစ်ဟောင်ကောင်တက္ကသိုလ်ဝင်းမှာထားရှိတဲ့အထိတ်မှတ်ရုပ်တုကိုကြာသာပတေးနေ့ကပဲဖယ်ရှားလိုက်ပါတယ်နှစ်ပေါင်း20ကျော်တက္ကသိုလ်ဝင်းထဲမှာထားခဲ့တဲ့အထိတ်မှတ်ရုပ်တုကိုကြာသာပတေးနေ့အစောပိုင်းကဖယ်ရှားလိုက်တဲ့အချိန်မှာတော့ကျောင်းသားတွေနဲ့ပတ်ဝန်းကျင်ကလူတွေလာရောက်ကြည့်ရှုကြပါတယ်တက္ကသိုလ်အာဏာပိုင်တွေကတော့ရုပ်တုကိုစတိုကန်မှာတင်ထားတယ်လို့ဆိုပါတယ်ပြင်ပကဥပဒေပညာရှင်တို့ရဲ့အကြံပေးချက်နဲ့တက္ကသိုလ်ရဲ့ကောင်းကျိုးအတွက်ရည်ရွယ်ပြီးတော့အခုလိုဖယ်ရှားဖို့ဆုံးဖြတ်ခဲ့တာလို့လည်းဟောင်ကောင်တက္ကသိုလ်ကောင်စီရဲ့ကြာသာပတေးနေ့အစောပိုင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်1989ခုနှစ် TNMN ရင်မြင်ကဒီမိုကရေစီရဲ့လှုပ်ရှားမှုကိုနှိမ်နင်းခဲ့တာနဲ့ပတ်သက်လို့တော့တရုတ်နိုင်ငံကပြည့်ပြည့်စုံစုံဖော်ပြလို့မရှိသလိုတရားဝင်အထိမ်းအမှတ်တွေကိုလည်းခွင့်ပြုခြင်းမရှိပါဘူးခင်ဗျာ
ပြည်ဝင်အမေရိကန်တံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့အသံလွှင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနာတော်တာဆင်နေရတာဖြစ်ပါတယ်ဆက်လက်ပြီးတော့သတင်းတွေကိုတင်ပြပေးပါဦးမယ်ခင်ဗျာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရုံးကိုပိတ်လိုက်တဲ့အပေါ်အတွင်းရေးမှူးရုံးကကြာသာပတေးနေ့မှာပဲတုံ့ပြန်ပြောဆိုလိုက်ပါတယ်။တာဝန်တတန်းကုံဆုံးသွားတဲ့အထူးကိုယ်စားလှယ်ဟောင်းခရစ်စတင်းနေရာမှာအထူးကိုယ်စားလှယ်အဖြစ်အသစ်ခံရပြီးနောက်မှာနေပြည်တော်မှာရှိတဲ့ရုံးကိုပိတ်လိုက်တဲ့အကြောင်းမြန်မာအာဏာပိုင်တွေကဒီသတင်းပတ်အစောပိုင်းမှာကြေညာခဲ့တဲ့အပေါ်ကုလသမဂ္ဂကတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်
။ The in-country presence of the Office of the Special Envoy will remain important.And special envoy
အထူးကိုယ်စားလှယ်ယုံဆက်လက်ထားရှိဖို့အရေးကြီးပြီးအထူးကိုယ်စားလှယ်ဟေဇာအနေနဲ့မြန်မာနိုင်ငံကသက်ဆိုင်သူတွေအားလုံးနဲ့လက်တွဲဆောင်ရွက်မှုတွေခိုင်မာအားကောင်းလာဖို့မျှော်လင့်နေပါတယ်လို့ကြာသာပတေးနေ့သတင်းစာရှင်းလင်းပွဲမှာအတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရပုဂ္ဂိုလ် Fahrenheit ကပြောဆိုသွားတာဖြစ်ပါတယ်ကုလသမဂ္ဂအထူးကိုယ်စားလှယ်ယုံကိုတော့မြန်မာပြည်သူတွေကိုအားပေးကူညီဖို့ငြိမ်းချမ်းရေးမြင့်တင်ဖို့ရည်ရွယ်ပြီးမြန်မာအစိုးရနဲ့2018ခုနှစ်မှာသဘောတူညီခဲ့ရရှိတာဖြစ်တယ်လို့လည်းပြောဆိုပါရတယ်။အထူးကိုယ်စားလှယ်အသစ်အနေနဲ့မြန်မာနိုင်ငံကလက်ရှိအနေတွေကိုအခြေအနေတွေကိုကိုယ်တိုင်ကိုကျနားလည်သဘောပေါက်နိုင်ဖို့လက်တလောရင်ဆိုင်နေရတဲ့အကြတဲ့တွေကိုနိုင်ငံတကာရဲ့ပံ့ပိုးကူညီမှုတွေနဲ့မြန်မာနိုင်ငံကဥဆောင်ဖြည့်ရှင်းနိုင်သူတွေသက်ဆိုင်သူတွေအားလုံးနဲ့သဘောထားအမြင်တွေကိုကြကြနားနားနားထောင်ဝင်ရဖို့မျှော်လင့်ထားတဲ့အကြောင်းကိုလည်းအတွင်းရေးမှူးချုပ်ရုံးကပြောဆိုပါရခင်ဗျာ။
မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်အမြန်ဆုံးပြန်ရောက်လာတာဖမ်းဆီးခံထားရသူတွေနဲ့အကျဉ်းသားတွေကိုပြန်လွတ်ပေးတာကိစ္စရပ်တွေကိုဆွေးနွေးဖြေရှင်းတာနဲ့အကြမ်းဖက်လုပ်ရအလုံးလုံးဝရပ်တန့်သွားတာအိန္ဒိယအနေနဲ့မြင်တွေ့လို့ရတယ်လို့အိန္ဒိယနိုင်ငံခြားရေးဌာနအတွင်းဝင်ဟတ်ရှ်ဘာတန်ရှန်ဂလင်လာကပြောလိုက်ပါတယ်မြန်မာစစ်ကောင်းဆောင်တွေပါတွေ့ဆုံဆွေးနွေးခဲ့တဲ့နှစ်ရက်ကြာခီးစဉ်အဆုံးသတ်အဖြစ်ကြာသာပတေးနေ့ကအိန္ဒိယနိုင်ငံခြားရေးဌာနထုတ်ပြန်ကြေညာတော့မြန်မာနိုင်ငံကပြည်ပကပြည်လေအာဆီယံကဘုံသဘောထားတူညီချက်တွေကိုအကောင့်တဲ့ဖော်နိုင်ရေးကိစ္စတွေကိုအိန္ဒိယအတွင်းဝင်ကအလေးပေးပြောကြားခဲ့တယ်လို့ဖော်ပြပါဗျာ။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်ဆီယနာသိမ်းပြီးနောက်ပိုင်းပထမဆုံးအိန္ဒိယအစိုးရတာဝန်ရှိသူတဦးရဲ့ခီးစဉ်အဖြစ်စစ်ကောင်စီကတာဝန်ရှိသူတွေနဲ့အပြင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တခြားနိုင်ငံရေးပါတီတွေကတာဝန်ရှိသူတွေနဲ့ မြန်မာနိုင်ငံကတခြားနိုင်ငံတွေကတာအမတ်တွေကုလသမဂ္ဂတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့တယ်လို့အိန္ဒိယနိုင်ငံရဲ့ဌာနကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်း NLD ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်အမြပြကိုစစ်ကောင်စီကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးထောင်ချခဲ့တဲ့အခုချိန်မှာ NLD ပါတီကိုစားပြုပြီးဘယ်သူနဲ့တွေ့ဆုံခဲ့တယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသလိုဘယ်နိုင်ငံရဲ့ပါတီတွေလူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တယ်ဆိုတာကိုလည်းတိတိကျကျမသိရှိရသေးပါဘူးခင်ဗျာ။
တရုတ်ပြည်မှာကိုဗစ်ရောဂါကူးစက်မှုတွေပြန်တိုးလာနေတဲ့ကြောင့်ဒါကြောင့်လူဦးရေ73သန်းကျော်ရှိတဲ့တောင်ပန်းရှင်အမ်းမြို့မှာသွာလာလှုပ်ရှားမှုတွေကိုကြာသာပတင်းတွေကစတင်ကပ်သက်လိုက်ပါတယ်။သတင်းတပတ်လောက်သာလူတော်တဲ့ဆောင်းရာသီအိုလန်ပစ်ပွဲကျင်းပမဲ့ဘေကျင်းမြို့တော်နဲ့မိုင်600ကျော်လောက်အကွာမှာရှိတဲ့အဲ့ဒီမြို့မှာထုတ်ပြန်လိုက်တဲ့ကန့်သတ်ချက်အရအိမ်တော်စုတစုမှဈေးဝယ်ထွက်တဲ့အခါတရက်ကို2ရက်ကိုတစ်ကြိမ်သာခွင့်ပြုမှာဖြစ်ကြောင်းသိရပါတယ်ခင်ဗျာ။
ကိုဗစ်ယောဂါလူနာတွေအတွက်ရေးပေါ်ကုသဖို့တောက်ဆေးအဖြစ် Pfizer ကုမ္ပဏီထုတ်ဆေးပြားတွေကိုအမေရိကန်ဆေးဝါးနယ်အစားစားကြီးကြပ်ရေးဌာန FDA ကအတည်ပြုလိုက်ပြီးနောက်တစ်ရက်မှာပဲ Max ကုမ္ပဏီထုတ်ဆေးတွေကိုကြာသပတေးနေ့ကခွင့်ပြုလိုက်ပါတယ်။ Manopivia လို့အမည်ပေးထားတဲ့ဆေးပြားကိုကိုဗစ်ယောဂါလက္ခဏာတွေ့ရှိရတဲ့အရွယ်ရောက်သူကျန်းမာရေးအားနည်းသူတွေတောက်သုံးခွင့်ပြုခဲ့ပေမဲ့အယိုးနဲ့အယွတ်ကြီးထွားမှုထိခိုက်မှာစိုးရိမ်ရတဲ့အသက်18နှစ်အောက်အရွယ်တွေတော့သုံးစွဲခွင့်မရှိပါဘူး။အာနိသင်မရှိတဲ့ဆေးအတုတွေကိုပေးပြီးစမ်းသပ်ခဲ့တဲ့ထဲမှာဆေးရခိုင်နှုန်းဟာဆေးရုံတစ်ကုသရပြီးဆေးအစ်စ်နဲ့စမ်းသပ်သူတွေကတော့900ခိုင်နှုန်းသာဆေးရုံတရာကြောင် FDA ကပြောဆိုပါတယ်ခင်ဗျာ
။တောက်ချန်နေမနေခင်ထိုင်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုခင်မောင်ဆွမ်းမင်းတို့ပြောပြပေးခဲ့တာပါ။ VOA ရဲ့မနက်ခင်းရေဒီယိုအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာတွေမှာလည်းရုပ်သံဖြင့်နဲ့ကြည့်ရှုနားဆင်နိုင်ပါတယ်။အခုတော့သတင်းတော်တွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါပါ။ပထမဆုံးတော့ကရင်ပြည်နယ်ကတိုက်ပွဲသတင်းကိုပြောပြပေးပါစီ။ကရင်ပြည်နယ်မြောက်ဝတီခရိုင်လေးကီကောအနီးလေးကဘောဆိုတဲ့ KNU တပ်မဟာ6ထိန်းချုပ်ထားတဲ့နေရာကိုစစ်ကောင်စီဘက်ကနေဒီဇင်ဘာ23ရက်နေ့ဆင်နိုင်းကျော်မှာလင်းနဲ့ဘုံကျဲတိုက်ခတ်ခဲ့တယ်လို့လက်နက်ကြီးတွေနဲ့လည်းပြစ်ခတ်ခဲ့ပါတယ်။အပြစ်ဆုံးတော့ VOA သတင်းတောက်မအေးမှာကပြောပြပေးမှာပါ
။ကရင်ပြည်နယ်မြဝတီခရိုင်လေးကေကော်မှာဒီဇင်ဘာလ15ရက်နေ့ကစပြီးစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်တွေပါတဲ့ပူးပေါင်းတပ်တွေနဲ့တိုက်ပွဲတွေဇက်တိုက်ဖြစ်နေပါတယ်။ဒီဇင်ဘာလ23ရက်နေ့ကြာသာပတေးနေ့ည10နာရီကျော်အချိန်မှာတော့လေးကေကော်အနီးကလေးကပေါ်ဆိုတဲ့နေရာကိုစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုပါလုပ်ခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဝင်တဦးက VOA ကိုပြောပြပါတယ်
။အဲ့လိုဝမ်းမနေတူမှာတို့လေရင်ပြန်ပြီးပုံနှလုံးကျေးသွားရည်ဒီလေရင်ကဒီရောနှစ်ခေါက်ကျေးတော့လေးကေကော်အနီးနားရှိတဲ့တခါခုလေးကေကော်အဲဖျန်မှုပိုင်းနဲ့တရားရအတူခုလေးရင်ကလောက်ကျင်းနေမှာပြေးဝင်နေတာပြောမအကောင်ကလက်နဲ့ကြီးနဲ့စတဲ့ကြီးလုံးဝမရတော့လက်နဲ့ကြီးနဲ့စတဲ့ကြီးနဲ့မရတော့
ကရင်ပြည်နယ်မြောက်ရီကော့ကရိတ်အာရှလမ်းမဘေးမှာရှိတဲ့တောနော်ရေတကွန်အနီးမှာလဲစစ်ကောင်စီတပ်နဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNL တပ်ဖွဲ့ပူးပေါင်းတပ်ဖွဲ့ဝင်တွေဟာဒီဇင်ဘာလ23ရက်နေ့နေ့လယ်ပိုင်းမှာလဲတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်လို့လေးကီကော်ဘက်မှာလုံခြုံရေးဆောင်ရွက်နေတဲ့အဖွဲ့တွေကိုချောင်းမြောင်းပစ်ခတ်မှုတွေရှိတယ်ဆိုပြီးစစ်ကောင်စီပြောခွင့်ရတာ VOA ကိုပြောပါတယ်စစ်ကောင်စီတပ်တွေက KNU တပ်မ6ထိန်းချုပ်ရာလေးကေကော်မျိုးတက်ကိုဒီဇင်ဘာလ14ရက်နေ့ကဝင်ရောက်ပြီးလွှတ်တော်အမတ်2ဦးပါဝင်ဆရာနာသိမ်းမှုကိုစန့်ကျင်တဲ့လူငယ်တွေကိုဝင်ရောက်ဖမ်းဆီးကာအဲ့ဒီနေရာမှာပဲတပ်ဆွဲနေရာယူရာကနေနှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့တာပါစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်နေတာအခုဆိုရင်တပတ်ကျော်သွားပြီဖြစ်ပါတယ်နဖက်တိုက်ပွဲတွေအတွင်လေးကေကော်အပါဝင်အနီးတစ်ဝိုက်ကကြေးရွာတွေလူနေအိမ်တွေပေါ်ကိုလက်နက်ကြီးကြီးတွေထိမှန်တာကြောင့်လူနေအိမ်တချို့ပျက်စီးခဲ့ရပါတယ်ဒီအတွက်ဒေသခံရွာသားတွေဟာတောင်ရင်မြစ်အနီးကတောတောင်တွေထဲပုံအောင်နေထိုင်နေရသလိုထောင်ထဲချီရှိတဲ့စစ်ပေးရှောင်ဒုက္ခသည်တွေဟာထိုင်းဘက်ချမ်းကိုထွက်ပြေးခိုလုံနေကြရပါတယ်ဒီဇင်ဘာလ23ရက်နေ့ညကစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုကြောင့်ညပိုင်းမှာပဲစစ်ဘေးရှောင်တချို့တောင်ရင်မြစ်ကိုဖျက်ပြီးထိုင်းဘက်ကိုတိမ်းရှောင်လာကြသူတွေလည်းရှိပါတယ်။လေးကေကော်မြို့ရဲကိုတော့စစ်ကောင်စီဘက်ကအမြောက်ကုန်းကနေမကြမကြလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေတဲ့အတွက်စ စ်ဘေးရှောင်ဒုက္ခသည်တွေနေရပြန်နိုင်ရေးကတော့မလွယ်ကူနိုင်သေးဘူးဆိုပြီးပူးပေါင်းတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကပြောပြပါတယ်
။ဟောလေးကြီးကောမှာလက်လက်ကြီးနဲ့ပဲဟာဟိုလားလေးကြီးကောမျိုးလေးကိုနေ့တိုင်းအဲ့လိုမျိုးကတော့မထင်မထင်လို့လိုင်းလိုက်ပြင်တာအဲ့လိုရွာကြီးတဲ့မျိုးကြီးတဲ့ကိုလိုက်ပြင်တာအော်စစ်ဘေးရှောင်နေရာတော့ဟိုပြန်ဝင်လို့ဘယ်လိုမှမဖြစ်နိုင်တဲ့နေရာပြင်
တိုက်ပွဲတွေနဲ့ပတ်သက်လို့ KNU ကဒီဇင်ဘာလ20ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်လာမှာစစ်တပ်ဘက်ကတိုက်အင်အားအလွန်ကျွံသုံးတိုက်ခိုက်နေတယ်လို့ပြောထားပါဗျ။ KNU နယ်မြေထဲမှာခိတလာရောက်တိမ်းရှောင်နေသူတွေကိုစစ်တပ်ကအတင်းအဓမ္မဖမ်းဆီးခေါ်ဆောင်တာ KNU တပ်ဖွဲ့ဝင်တွေကိုအင်အားသုံးဖိအားပေးပြီးအကြမ်းဖက်တိုက်ခိုက်လာတဲ့အတွက် KNU အနေနဲ့ခုခံကာကွယ်တဲ့အခြေအနေကနေတိုက်ပွဲတွေဖြစ်လာတာဖြစ်တယ်လို့လည်းပြောထားပါဗျ။လေးကေကောဘက်ကိုစစ်တပ်ကလေကြောင်းကနေတိုက်ခိုက်လာနိုင်တဲ့အတွက်ကုလသမဂ္ဂကလေကြောင်းပြန်တမ်းမှုကင်းမဲ့စုံဖြစ်သတ်မှတ်ပေးဖို့တောင်းဆိုပြီး၃ရက်ကြာမှာအခုလိုလေရင်နဲ့ဗုံးကျဲတိုက်ခိုက်မှုတွေလှုပ်လာတာဖြစ်ပါတယ်ရှင်
။ကရင်ပြည်နယ်တက်ကတိုက်ပွဲတွေအကြောင်းကိုကြားခဲ့ရတာပါ။အခုတော့ချင်းပြည်နယ်တက်ကခရစ်စမတ်ပွဲတော့ဘယ်လိုဆင်ရွက်ဖို့ပြင်နေလဲဆိုတာကိုပြောပြပေးပါမယ်။လက်နက်ကင်ပဋိပက္ခဖြစ်နေတဲ့ချင်းပြည်နယ်တက်မှာခရစ်စမတ်ပွဲတော်ကိုဒီနေ့စီစီကားကားကျင်းပပြင်မှာမဟုတ်ပါဘူးလို့ခရိယန်အသင်းတော်ကပြောပါတယ်စစ်ပွဲတွေကြောင့်စစ်ဘေးဒုက္ခတွေအများပြားဒုက္ခရောက်နေတယ်ဖြစ်တဲ့အတွက်အချင်းယုံပြီးတော့ဆူတောင်းဝတ်ပြုမှုတွေပဲလုပ်မယ်လို့ပြောပါတယ်ပျော်ပွဲရှင်ပွဲအစားငြိမ်းချမ်းရေးအတွက်ဆူတောင်းပေးမယ်ခရစ်စမတ်ပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မတ်စုမွန်ကပြောပြပေးမှာပါ
ခရိယန်ဘာသာဝင်တွေအတွက်ဘာသာရေးအရာအထွတ်မြတ်ထားတဲ့ခရစ်စမတ်ပွဲတော်ဂျိမ်းဆိုရင်မိသားစုတွေပြန်ဆုံကြစုဝေးစားတော့ကြကလေးငယ်တွေအတွက်ပျော်ပွဲရှင်ပွဲတွေလုပ်ပြီးတော့လက်ဆောင်တွေပေးလေရှိကြပါတယ်အဲဒီလိုမျိုးပျော်ပျော်ရွှင်ရွှင်ဖြတ်သန်းတဲ့ခရစ်စမတ်ပွဲတော်မျိုးဒီနှစ်တော့လုပ်ဖြစ်မှာမဟုတ်ပါဘူးလို့ခရစ်ယာန်ဘာသာဝင်အများစုရှိတဲ့ချင်းပြည်နယ်ကခရစ်ယာန်ဘာသာရေးခေါင်းဆောင်တွေကပြောပါတယ်အဲဒီအစားဒုက္ခရောက်နေသူတွေအတွက်ဆူတောင်းဝတ်ပြုပွဲတွေကိုပဲအချင်းယုံလှုပ်သွားဖို့ပြင်ဆင်နေကြပါတယ်မြို့ကအများအပြားစစ်ဘေးကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ချင်းပြည်နယ်ကံပတ်လတ်မြို့နယ်အတွင်းဘေးလွရာကိုခိုလုံနေကြရတဲ့နေရာတွေကပဲစုတောင်းပွဲတွေလုပ်ဖို့စီစဉ်ထားပါတယ်လို့ခရိယန်အသင်းတော်တာဝန်ရှိသူတဦးကပြောပါတယ
်ကံပတ်လတ်မှာလည်းဝတ်ပြုလာတယ်မရှိတော့ဘူးလေကျွန်တော်အသင်းတော်ကဒါနဲ့ကျွန်တော်ကထောက်မှာပဲထွက်ပြေးနေရတယ်ဆိုတော့ပြေးတဲ့နေရာမှာမဲဒီတိုင်းမဲစုတောင်းကြမလားလို့ဒီတော့ပေါ်လေကျွန်တော်ခရီးအနေတက်ပြီးတော့လက်ကြံကောင်းမလားလို့အဲ့ဒီလိုစီစဉ်တဲ့ဆံမှာထပ်ပြနေရတယ်ထိုးပါတော့ဖြစ်ဆောင်တာပေါ့လေဖြစ်ဆောင်တယ်ဆိုတော့အဲနေရာထိုင်ချင်းကစားပြီးတော့နေချိုင်းကြီးပြုလုပ်တဲ့နေရာတွေရောဝတ်ပြုတဲ့နေရာတွေလေရောအများကြီးပါလားအချိန်မပြေတဲ့အတွက်ကြောင့်မလုပ်နိုင်မှာဖြစ်နေ
မြန်မာနှစ်ချင်းခရီးအမိတ်တဟာရကလည်းခရစ်စမတ်ပွဲတော်တွေကျင်းပမယ့်အစားအမှန်တရားအတွက်နှီးမျိုးစုံနဲ့တိုက်ပွဲဝင်နေကြသူတွေအတွက်စားဝတ်နေရေးဆိုင်ရာအခက်အခဲတွေကိုဝိုင်းပြီးတော့ကူညီပေးကြဖို့အသင်းတော်တွေနဲ့အသင်းတော်ဝင်တွေကိုနိုမာလ22ရက်နေ့ကမေတ္တာရက်ခံချက်ထုတ်ပြန်ခဲ့ပါတယ်ယေရှုခရစ်တော်ဖွားမြင်တဲ့နေ့အထိမ်းအမှတ်အဖြစ်နဲ့ခရစ်ယာန်ဘာသာဝင်တွေအမျက်တနိုးထားတဲ့ခရစ်စမတ်နေ့မှာပျော်ရွှင်နေမယ့်အစားအိုးပြစ်အိမ်ပြစ်ပြီးအသက်ဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရလို့အများကြီးစိတ်မကောင်းဖြစ်ရပါတယ်လို့ကံပတ်လက်စစ်ဘေးဒုက္ခသည်တဦးကပြောပါတယ်
ရောက်တဲ့နေရာမှာပဲအချင်းဆုံးလေးကမှစူတုံးပွဲလေးပေါ့လုပ်ရဖို့အစီအစဉ်တော့ရှိရဲ့အဲ့အပေါ်မှာတော့အများကြီးစိတ်မကောင်းဖြစ်ရတယ်ကျွန်တော်တို့ခရစ်ယာန်တွေရဲ့နေထိုးနေညတီမှာကျွန်တော်တို့ဖျားကြောင်းတွေမှာအတင်းလူအတင်းသားတွေစုံစုံညီညီနဲ့ဟောဖျားစခိုးဝတ်ပြုကျော်ပွဲဆုံးပွဲတွေနဲ့ကျင်းပခဲ့တဲ့နေ့တွေဖြစ်စဉ်ဖြစ်တိုင်းပေါ့ကျင်းပဖို့ရဲ့နေထိုးနေညမှာအိုးပြီးအိမ်ပြည့်ပြည့်နေရတဲ့အပေါ်မှာအများကြီးစိတ်မကောင်းဖြစ်ရပါတယ်
အလားတူပဲချင်းပြည်နယ်မင်းတပ်မြို့နယ်မှာလည်းတောင်းနဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆွန့်ခွာပြီးစစ်ဘေးဒုက္ခရောက်နေကြပါတယ်။ယာယီစစ်ဘေးဒုက္ခတဲ့စခန်းတွေမှာခရီးအမီသားစုဝင်နေတဲ့အချင်းယုံမီဆူတောင်းပွဲတွေကိုပဲလုပ်သွားမယ်လို့မင်းတပ်မြို့နယ်ဘာသာရေးကောင်ဆောင်တဦးက VOA ကိုပြောပါတယ်
။ခရစ်စမတ်အစီအစဉ်ကတော့ဟောပေါ့နေ့ထူးအဲ့ဒီ25ရက်နေ့မှာတော့ဆူတောင်းပွဲပြုမယ်။ရောက်ရှိတဲ့ဟာလေးချက်မှာလည်းကောင်းချက်မှာရှိတဲ့လူတွေမိသားစုနဲ့မိသားရဖို့ဝတ်ပြုဆူတောင်းနော်မစ္စံစားရေဒီယိုမျိုးဖြစ်ဖြစ်ရှိရတယ်။ဒါကမြန်မာနိုင်ငံတော်ဆယ်မရက်ကတော့လုပ်ကြဖို့အစီအစဉ်လို့ရှိကြပါလေ
။ခရစ်စမတ်ပွဲတော်မကျင်းပနိုင်ပေမဲ့မိသားစုလိုက်အဆင်ပြေသလိုပဲဖြတ်သန်းကြမယ်လို့မတူပီမြို့နယ်ရန်ဒိန်ကျေးရွာဒေသခံတဦးကပြောပါတယ်
။ခရစ်စမတ်ပွဲတော်နဲ့ပတ်သက်ပြီးတော့အားလုံးလူကမလုပ်တဲ့သူကများတယ်ပေါ့နော်။ အဒီကာလမှာဒီလိုမျိုးအခြေအနေဖြစ်တဲ့ကြောင့်ပေါ့နော်အားလုံးကကြေကွဲဝင်နေပြီးတော့ဒါမျိုးမလုပ်တဲ့သူတွေကများတယ်ပေါ့နော
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာတော့ချင်းပြည်နယ်ထဲမှာလည်းငြိမ်းချမ်းစွာနဲ့ကန့်ကွက်ဆန္ဒပြနေတဲ့သူတွေအပေါ်စစ်ကောင်စီတပ်ဖွဲ့ဝင်တွေကအင်အားသုံးပြီးနှိမ်နင်းတဲ့အတွက်ဒေသခံပြည်သူတွေဟာရရလက်နက်ကိုစွဲကင်ပြီးတုံ့ပြန်ခဲ့ကြပါတယ်စစ်ကောင်စီတပ်တွေနဲ့ဒေသခံချင်းပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်တာကြောင့်ဒေသခံပြည်သူအများအပြားအိုးအိမ်ဆွန့်ခွာပြီးထွက်ပြေးပြီးတော့ဘေးလွတ်ရာမှာခိုလုံနေကြရပါတယ်ရှင်
။မဆုမမရှင်အခုတော့ကမ္ဘာတစ်လုံးမှာကူးစက်မှုများနေတဲ့ကိုဗစ်ကာယောဂါအတွက်လည်းရောညီထွေဖြစ်အောင်ဘယ်လိုနည်းလုပ်နေကြရလဲဆိုတာပြောပြပေးပါရစေ။မပြီးဆုံးသေးတဲ့ကပ်ဘေးကြောင့်နေတွေကပဲအလုပ်လုပ်နေကြသူတွေဟာသူတို့ရဲ့ချမ်းသာရေးအတွက်ဘဝနေမှုထိုင်မှုတွေကိုပြောင်းလဲနေရှင်ကြတာပါ။လုပ်ငန်းရှင်တွေဘက်ကလည်းနေကနေလုံနိုင်တဲ့လုပ်ငန်းအလားအလာတွေကိုရှားနေပါတယ်။2021ခုနှစ်အတွင်းကျုံနေရတဲ့နေတွေကနေအလုပ်လုပ်နေရသူတွေရဲ့ကျန်းမာရေးဘဝလူနေထိုင်မှုပုံစံအကြောင်းကို AP သတင်းအခြေခံပြီးကိုအောင်မြတ်သူကပြောပြပေးမှာပါ
။မြို့တော်လန်ဒန်ရဲ့ Hex အားကစားရုံမှာတော့နေကနေအလုပ်လုပ်ကြရတဲ့အသက်50ကျော်တန်းတွေကျန်းမာရေးလုပ်နေကြတာပါ။အားကစားရုံရဲ့လက်ရှိအခြေအနေနဲ့ကန့်ညီအောင်လူကြီးရောကလေးပါလေ့ကျင့်နိုင်အောင်အစီအစဉ်တွေပြုလုပ်ပေးထားပါတယ်။တင်ဝင်အများစုကိုလည်းကာကွယ်ဆေးနဲ့စွမ်းအားဖြင့်ကာကွယ်ဆေးတွေထိုးပြီးသားပြီလို့ဆိုပါတယ်။ကလပ်အသင်းဝင်တွေကိုလည်းအများတန်းပြောင်းလဲနေတဲ့ကဘာကြီးနဲ့လိုက်လောညီတွေရှိပြီးတော့ဒူပေနာပေရှိတဲ့တန်စွမ်းနဲ့အသင်းသားတွေဖြစ်စေချင်တယ်လို့ညီပြတွေကဆိုပါတယ်။ The Lancet စီးပညာဂျာနယ်ကတော့ကပ်ပီကြီးကနေနောက်ထပ်လူ53သန်းလောက်ထပ်ပြီးတော့စိတ်ကြယောဂါဖြစ်စေခဲ့တယ်လို့ဆိုပါတယ်။ဒုတိယအကြံပေးဆမ်မော်မဲဆွန်ဟာအသက်50ကျော်အရွယ်ရှိပြီးသူရဲ့စွမ်းအားပြန်လဲတိဆောက်ဖို့ကိုသင်တန်းဆရာနဲ့အတူလားနဲ့ကြည့်ပြီးတော့တိဆောက်ခဲ့ရတယ်လို့ပြောပါတယ
် You do notice because you do less walking
အားလုံးနေတော့တာဆပင်းစီနေတော့တာတွေကိုသတိထားမိပါပါတက်နိုင်ရင်လုံနိုင်တာလုပ်ဖို့တကယ်လိုအပ်ပါတယ်တကယ်လို့ရုံးတက်ဖို့ဘက်စကားမှတ်တိုင်ဓမ္မမုံမြေရောက်ဘူးတာကိုကျွန်တော်တို့လမ်းလျှောက်မသွားတော့ပဲမိဖို့ကြောင်တဲ့ကနေအလုပ်စပွဲလောက်ပဲလျှောက်ပြီးတော့ Zoom နဲ့ Video ဖုန်းခေါ်တာလောက်ပဲလုပ်နေမယ်ဆိုလို့ရှိရင်တော့လိုအပ်တဲ့ခန္ဓာကိုယ်လေ့ကျင့်ခံမဟုတ်ပါဘူးဒါကြောင့်ဒီကိုလာတာပါ
မီလာကမှပြန်ပြီးဖွင့်တဲ့ဒီအားကစားရုံမှာအုပ်စုလိုက်တင်တန်းတွေအတွက်အဖွဲ့ဝင်48ရာခိုင်နှုန်းတိုးလာပြီးကိုပိုင်တင်တန်းဆရာတွေနဲ့လေ့ကျင့်မဲ့အဖွဲ့ဝင်က37ရာခိုင်နှုန်းတိုးလာပါတယ်။ဩစတြေးလျနိုင်ငံသူတူဦးဖြစ်တဲ့ကလင်းငယ်နှူရဲ့မိခင်လီလီကလက်ချွန်ဟာလန်ဒန်ကင်းစ်ကောလိပ်မှာသူတည်တနာဌာနကမန်နေဂျာတူပါ။အသွားလာကန့်သတ်တဲ့ကာလတွေအတွင်းသူကလင်းနှူကိုအချိန်ပြည့်အိမ်မှာပဲစာတင်ပေးခဲ့ပါတယ်။နာဂတ်ကိုရင်ဆိုင်ဖို့သူမအနေနဲ့စွမ်းအားတွေတိစောက်ကျင်တယ်လို့အခုလိုပြောပါတယ
် I want to be a good role model for my kids because I think I want my daughter to see someone strong and powerful. ကျွန်တော်ကလေးတွေ
အစစရရစွမ်းဆောင်နိုင်တဲ့တစုံတယောက်အဖြစ်သမီးကိုမြင်စေချင်တာပါ။ဒါကလည်းအနားမှာသူနဲ့အတူပေါလုံကန်နဲ့တွတ်တွတ်လတ်လတ်မိခင်တယောက်ရစေချင်ပါတယ်။တခုခုတောင်ထမလုပ်နိုင်တာမျိုးကျွန်မရှက်ပါတယ
်။ဆက်လက်ပြီးတော့သူမကအသွားလာကန့်သက်တာတွေဟာလူတွေကိုရိုးရှင်းတဲ့ပျော်ရွှင်မှုတွေကိုပြန်ပြီးအမှတ်ရစေတယ်လို့ဆိုပါတယ်။
because you know everything gets shut down you can't do anything you
so အားလုံးကိုလုံးဝရပ်တန့်ပိတ်ဆို့ကုန်ပြီးဘာမှကိုလှုပ်လို့မရတော့တာမို့ကိုသွားကျင်တဲ့ကမ်းခြေတစ်ခုကိုလွတ်လွတ်လပ်လပ်ထသွားလိုက်တာမျိုးဒါမှမဟုတ်မိသားစုလိုက်အလဲပက်သွားလိုက်တာမျိုးထလှုပ်လိုက်ရင်ဘယ်လောက်ကောင်းလိုက်မလဲဆိုတဲ့အကျိုးတွေရုတ်တရက်ဖြစ်လာပါတယ်ဒါတွေအားလုံးမရှိတော့ဘူးရွေးချယ်စရာလည်းမရှိတော့ဘူးဒါကြောင့်ချမထင်ပါတယ်အရာရာလက်ခံလိုက်ဖို့သင်ပြင်ချလိုက်ရုံပါပဲ
ဒိုနီယာဘက်ကေကတော့ဥပဒေသမားတူပါအသက်50ရှိပါပြီကျမကြီးလည်းလိုက်စားပါတယ်ကပေးစောပိုင်းကာလမှာကလေးယူလိုက်တာဟာသူမအဖို့ကျမတန်ဆွမ်းဖို့လိုရဲဆိုတာကိုသဘောပေါက်သွားစေခဲ့ပါတယ်
started with the over 50s group so 50
children osu ရင်းလေ့ကျင့်ခံဆက်လုပ်ရပါတယ်တကယ်မိပြန်တဲ့တပတ်ကိုသုံးချင်လို့ရပြီးတော့ဖြစ်ချင်တာကတော့တွေ့လိုက်ကျမ်းမာခြင်းနဲ့ကျမပြောခဲ့သလိုပါပဲကလေးနှစ်နှစ်အရွယ်ဆိုတော့ကောက်ချီလိုက်ခြင်းနဲ့ဘေးနားမှာပြေးလွှားနေခြင်းနဲ့ဒါမှလည်းကလေးကတက်တက်ကြွကြွဖြစ်နေမှာလေ
ကျမသူတွေအနေနဲ့ကပ်ပီးကြောက်ဖြစ်လာတဲ့စိတ်ကြတာတွေနဲ့အခက်ခဲတွေကိုရင်ဆိုင်မှုပြင်ထားလိမ့်မယ်လို့ Hex အားစားဝန်ပိုင်ရှင် Chris Tamming ကယုံကြည်ပါတယ်အိမ်ကနေအလိုလိုသူတွေအနေနဲ့မှန်ကန်တဲ့လေ့ကျင့်ခန်းတွေကိုလုပ်ဖို့လည်းအရေးကြီးတယ်လို့ဆိုပါတယ်
aerobic capacity type training but actually lifting some weight
နှလုံးသွေးကြောချင်းလေ့ကျင့်ခန်းလိုမျိုးကိုယ်လက်လှုပ်ရှားလေ့ကျင့်ခန်းလိုမျိုးတွေလိုအပ်ပေမဲ့အိမ်ထဲမှာပဲနှစ်နဲ့ချီပြီးစပွဲထိုင်နေကြလို့ဒီကြောင့်စက်သားတွေတန်လာအောင်အလေးတော်နည်းနည်းမဝလို့မပေါ့မဟုတ်ဘူးလားဘာမှမလုပ်တာကကျန်းမာရေးအတွက်ကောင်းလာဖို့မရှိပါဘူးဒါကြောင့်မို့အခုလိုကျန်းမာတန်ဆွမ်းရေးလေ့ကျင့်ခန်းတွေကအမှန်တကယ်ကိုပဲကောင်းပါတယ်
အသင်းဝင်တွေကိုတိုးချဲ့ဖို့ဇန်နဝါရီနဲ့ဖေဖော်ဝါရီလတွေကအရေးကြီးပြီးတော့အသွားလာကန့်သက်လိုက်တာတွေအလုပ်တွေပိတ်သိမ်းနေတာတွေကြောင့် အားကစားဦးလေးရဲ့ဝင်ငွေကိုတနည်းတစ်ပုံထိခိုက်နိုင်တယ်လို့ Club Pension ထင်းမင်းကပြောပါတယ်ခင်ဗျာ
။ကောင်းမြတ်သူပါရှင်အခုတော့ထိုင်းနိုင်ငံဘက်က COVID ပိုးကူးစက်တဲ့အခြေအနေကိုကြည့်ကြအောင်ပါ။ဗီဇာပြောင်း COVID မျိုးကွဲတဲ့ဖြစ်တဲ့ Omicron ပိုးကူးစက်သူဟာမြန်မာအိန္ဒိယထိုင်းနိုင်ငံမှာတရာကျော်နေပါပြီ။တင်းဝင်အတီးပြုတ်လို့မရသေးသူတွေထဲမှာဒီ Omicron ပိုးကူးစက်မှုတွေရှိနိုင်တဲ့အတွက်ဒီပိုးကူးစက်သူအရေအတွက်ခုတည်းများမယ်လို့ခန့်မှန်းကြတာပါ။မြန်မာရွှေ့ပြောင်းအလို့သမားတန်းနဲ့ချီးပြီးရှိနေတဲ့ထိုင်းနိုင်ငံမှာ Omicron COVID ကရောဂါကူးစက်မှုအခြေအနေနဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင်သတင်းတောက်မရေးမှာကပြောပြပေးမှာပါ။
Omicron COVID မျိုးတစ်ကူးစက်သူတွေရှိနေတဲ့ထိုင်းနိုင်ငံမှာစုစုပေါင်းအိုမီကရွန်ပိုးကူးစက်နေသူတရာကျော်သွားပြီဆိုပြီးထိုင်းနိုင်ငံကပ်ရောဂါထိန်းချုပ်ရေးဘုတ်ကဒီဇင်ဘာလ22ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ဆေးစစ်တက်ခွဲပြီးအိုမီကရွန်ပိုးကူးစက်သူလို့တရားဝင်အတည်ပြုနိုင်သူတွေအပြင်တရားဝင်အတည်မပြုနိုင်သေးသူတွေဒီထက်များနိုင်တယ်ဆိုပြီးထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလို့သမားရေးတာဝန်ခံဦးမင်းဦးကအခုလိုပြောပါဗျ။ဟုတ်တယ
်။ဘုရားတရားကျော်သွားပြီလေ။တရားကျော်သွားတယ်ဆိုတာဒါသူ့ဆင်းရဲပြောတော့တရားလေး။ဒီကဲမှာဒီကဲပို့ပြီးတော့များနေမှာလို့ကျွန်တော်ထင်တယ်လေ။ဒီကဲပို့များနေတယ်ဘာလို့လဲဆိုတော့တို့ကတရားဝင်နောက်မှတရားတော်ဖြစ်နေတယ်ဆိုလို့ရှိရင်တို့ဒါမထုတ်ပြန်တာလေးကြောင့်မထုတ်ပြန်သေးတာလေးကြောင့်လို့ထင်တယ်။အရောက်လာတဲ့လူတွေထဲမှာဘယ်နည်းကွာဘာလို့ဒီရောလာလဲခုနကဦးလက်ရှိစစ်ဆေးနေတဲ့ဒါကျွန်တော်တို့ ATK အမြန်ဖြစ်တဲ့စနစ်တွေ PCR နဲ့ဈေးဥမာဒီဟိုလက်မှာဖြစ်တဲ့စနစ်တွေဆိုတာမျိုးဗီဇာအတွက် Omicron အတွက်လောက်ထားတဲ့ဟာမဟုတ်ဘူး။အဲ့ကကြတော့တချို့တွေကစစ်လိုက်ရစစ်လိုက်ဆိုရင်တွေ့ပြ။အာမတွေ့ဘူးပြီးတော့နောက်ကြတဲ့အခါကျမှတွေ့တဲ့အခါကျမှခုန Omicron ဖြစ်နေတာဒါဒီနေ့မနေ့တောင်တင်းနေမှာပါလိုက်သေးတယ်အဲ့လိုမျိုးဖြစ်ပြတယ်။ဒါပေမဲ့
ထိခိုက်နေတဲ့ထိုင်းနိုင်ငံရဲ့ခီးသွွားလုပ်ငန်းကိုပြန်လည်ဥမော်လာစေဖို့အတွက် COVID ကာကွယ်ဆေးထိုးထားသူတွေကိုဆန်ဘော့အစီအစဉ်တက်ဆန်ကိုအစနစ်တွေလုပ်ပြီးထိုင်းဆိုရကနိုဝင်ဘာလမှာနိုင်ငံတကာဧည့်သည်တွေကိုဖိတ်ခေါ်ခဲ့ပါတယ်။မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း60ကျော်ကဧည့်သည်တွေကိုတီးခြားခွဲကွာရန်တင်းဝင်စရာမလိုပဲပြည်ဝင်ဝင်ပေးခဲ့ပါတယ်။ထိုင်းနိုင်ငံကိုလာရောက်မယ်လို့ကြိုတင်အသိပေးထားသူ2သိန်းလောက်ရှိပါတယ်
။တက်ဆန်ဒါဗီဇာနဲ့ဝင်နေတဲ့လူတော့တထူဆက်ပြီးရောလို့လက်ခံလို့ပေါ့။ဒါပေမဲ့အားလုံးက2သိန်းဆိုလာမသိဘူးသူလက်ခံတာကတော့ကိုယ်တော်ကြွားရောင်းနေပြီလားလေဒီလာဖို့အတွက်အကုန်လုံးစီစဉ်ထားတဲ့လူတွေတင်ထားတဲ့လူတွေကအလောက်ရှိရလို့ပြောတာသူတို့ဖွင့်တဲ့နိုင်ငံသူတို့နိုင်ငံကဒီကျွန်တော်ဖိဇာလုံငန်းစဖွင့်တဲ့လုံပြောမယ်ဆိုနိုင်ငံပြည်နေရအောင်စမှာလို့ပြောပြရတာ
ထိုင်းနိုင်ငံရဲ့ကိုဗစ်ဒုတိယလှိုင်းနဲ့တတိယလှိုင်းကူးစက်မှုတွေမှာမြန်မာရှေ့ပြောင်းလို့သမားတွေတိုင်းကနန်းနဲ့ကူးစက်မှုတွေဖြစ်ခဲ့ပါတယ်ကိုဗစ်ကပ်ဘေးကာလ2နှစ်လောက်အတွင်းမှာစိတ်ယုံတွေပိတ်ပစ်တာအလုပ်တွေရပ်နားရတာတွေလုံသားလျှော့ချမှုပြဿနာတွေနေမြေတစ်ခုကနေတစ်ခုကိုသွာလာဖို့ကန့်သက်ခံရတာတွေကြောင့်အလုပ်သမားတွေဟာအလုပ်လက်မဲ့ဖြစ်ရတဲ့အခက်အခဲတွေကိုအခုထိကြုံနေရဆဲဖြစ်ပါတယ်အခုဗီဇပြောင်းကိုဗစ်ရောဂါအသစ်အိုမီကရွန်ကြောင့်အလုပ်တွေပြန်ရပ်နားခံရမှာကိုစိုးရိမ်မိတယ်လို့လည်းဦးမင်းဦးကပြောပါတယ
်လုပ်ငန်းဝင်တဲ့သတ္တတာကတော့ဒီကျွန်တော်တို့ရှင်းပြောလို့သွားတဲ့သတ္တတာကတူရီဇင်မှာအခုပြန်ပြီးတော့မှလန်ထူအောင်လေးရှိသေးတယ်အလုပ်တွေလည်းကျွန်တော်တို့ဘက်ဒီမှာတော့တော်တော်များများပြန်ခေါ်နေပြီးစားလုပ်ဆိုင်တွေဟိုတယ်တွေတန်ရှင်းရေးလုပ်သားတွေတော်တော်များများပြန်ခေါ်နေပြီးပြန်ခေါ်နေပြီးအာကြီးရတဲ့တော်များလာနေပြီဒါပေမဲ့အခုဒီဟာပြန်ဖြစ်လို့အခုလိုမျိုးကျွန်တော်တို့လည်းစိုးရိမ်တာရပ်သွားမလို့ဝါသားပေါ့နော်ဒီကြီးစားလုံးလည်းရပ်သွားတာဒီလူတွေထိခိုက်မှာပဲ
ကမ္ဘာတဝန်နိုင်ငံပေါင်း106နိုင်ငံမှာ Omicron COVID ပိုးသစ်ကူးစက်နေတယ်ဆိုပြီးကမ္ဘာကျန်းမာရေးအဖွဲ့ WHO ကပြောပါတယ်ကယောဂါပိုးသစ်နဲ့ပတ်သက်လို့လေ့လာနေခြင်းယောဂါကာကွယ်ဖို့ကာကွယ်ဆေးထိုးကြဖို့လည်းကျန်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်ရှင
်ထိုင်းနိုင်ငံမြန်မာရွှေ့ပြောင်းအလုပ်သမားတန်းနဲ့ချီးပြီးရှိနေတဲ့ဒီထိုင်းနိုင်ငံကကိုဗစ်ကူးစက်မှုကြောင့်ကိုမအေးမာကပြောပြပေးသွားတာပါ VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါနောက်ပိုင်းမှာမြန်မာရေးသုံးသပ်ချက်ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေနားဆင်ရမှာပါ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာ
ဝန်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောက်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်။မြန်မာစံတော်ချိန်မနက်6:00နာရီခွဲရှိပါပြီ။ VOA American တန်ကတောက်ကြံနေမနက်ပိုင်းအစီအစဉ်တွေကိုလိုင်းနိုမီတာ32နဲ့49ရုပ်ကနေထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာရီဝက်မှာတော့ဥအောင်ခင်ရဲ့မြန်မာအရေးတုံ့တက်ခြင်းနဲ့တိုင်းရင်းသတင်းလောအစီအစဉ်ပြန်ကျမရဲ့ခန္ဓာကိုထုတ်လွှင့်တဲ့အခါမှာတော့
CDC က announce လုပ်လိုက်တယ်ပေါ့နော်85ရာခိုင်နှုန်းတော့ case အကုန်လုံးက US မှာဖြစ်တဲ့ဟာတွေအကုန်လုံးဒီ Omicron ကြောင့်ဖြစ်ပါတယ်ဆိုပြီးသူတို့ commit လုပ်လိုက်တယ
် Omicron COVID ပိုးကူးစက်မှုမြင့်တက်လာနေတာနဲ့ဒီပိုးအတွက်ဘာတွေပြင်ဆင်သင့်တယ်ဆိုတာတွေကိုကြားကြမှာပါအခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာအရေးတုံ့တက်ချက်ကိုနားဆင်ကြမှာပါမြန်မာပြည်အရှိတောင်ပိုင်းဒေသမှာစစ်ကောင်စီတပ်ကကျူးလွန်တဲ့ရာဇဝတ်မှုဖိနှိပ်မှုမတရားမှုနဲ့ရက်စက်ကြမ်းကြုတ်မှုတွေကိုမှတ်တမ်းတင်ထားတဲ့အစိုးရခန်းစားတဆောင်လွန်ခဲ့တဲ့လကပဲထွက်ပေါ်လာခဲ့ပါတယ်။ဒီကြောင့်ဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြပေးမှာပါ
အနာသိမ့်ပြည်တဲ့နောက်ပိုင်းမြမပီအရှိတောင်ပိုင်းဒေသမှာစစ်ကောင်စီတပ်ရဲ့ကျူးလွန်တဲ့ရာဇဝတ်မှုဖိနှိပ်မှုမတရားမှုနဲ့ရက်စက်ကြမ်းကြုတ်မှုတွေကိုမှတ်တမ်းတင်ထားတဲ့အစီရင်ခံစာလွန်ခဲ့တဲ့လကထွက်လာပါတယ်။ဘဲအဖွဲ့အစည်းနဲ့မှပတ်သက်ခြင်းမရှိတဲ့တိကျလွတ်လပ်တဲ့ကရင်လူ့အခွင့်အရေးအဖွဲ့ရဲ့စာမျက်နှာတရားကြောအစီရင်ခံစာဖြစ်ပါတယ်။ဒီအဖွဲ့တည်ထောင်ထားတာအနည်း30နီးပါးရှိနေပါပြီ။အရှိတောင်ပိုင်းဖြစ်တဲ့တောင်ငူညောင်လေးပင်ပါပွန်တထုံမော်လမြိုင်ပအာမြိတ်တဝဲစတဲ့ဒေသတွေမှာသတင်းစီဆောင်တယ်လို့ဆိုပါတယ်စစ်ကောင်စီကိုဘုံရန်သူအဖြစ်သတ်မှတ်ဖို့ပြောကြပြီးမဲ့အရင်ကရှိခဲ့တဲ့တောင်းဆိုချက်တွေကိုပြန်ပြီးအားသစ်လောင်းတာမျိုးပဲရှိပါတယ်ဥပမာပါပွန်ခရိုင်မှာဆန္ဒပြသူတွေကအာဇာနီစောဘဦးကြီးရဲ့မူတွေကိုအလေးပေးပါတယ်လက်နဲ့မချရေးကရင်ကံကြမ္မာကရင်ဖန်တီးရေးနဲ့ပြည်ပြည်ကိုအတိအမှတ်ပြုရေးအဓိကထားကြပါတယ်စစ်အာဏာရှင်စနစ်ရဲ့ဒဏ်ကိုနှစ်ပေါင်းများစွာခံခဲ့ရတဲ့ကရင်ပြည်သူတွေဟာစနစ်ရုပ်အောက်ကိုပြန်ပြီးမရောက်ချင်လို့ဆန္ဒပြကြတာလို့ဆိုပါတယ်ရင်းရမ်းတဲ့ပြည်သူဆန္ဒပြပွဲတွေတပြီလုံးမှဖြစ်ပေါ်လာသလိုတရင်ပြည်နယ်မှာလည်းပေါ်ပေါက်လာပါတယ
်ရင်းရမ်းစွာဆန္ဒပြသူတွေကိုစစ်ကောင်စီလုံခြုံရေးတပ်ကချင်းချောက်ဖမ်းဆီးအကြမ်းဖက်ပြီးတုတ်ပြန်ပါတယ်ဆန္ဒပြသူများလေလေအကြမ်းဖက်မှုလည်းများလေလေဖြစ်ပါတယ်။လုံခြုံရေးတပ်ဖွဲ့တွေဟာလက်နက်ပစ္စည်းမျိုးစုံကိုတုံးပြီးနှိမ်နှင်းဖို့ကြိုးပမ်းပါတယ်။ဆန္ဒပြသူတွေကိုပြစ်မှတ်ထားပြီးအကြမ်းဖက်တိုက်ခိုက်ပုံကိုမေးမြန်းခံရသူကပြန်ပြောပြကြပါတယ်။ပြည်သူတွေကိုတွေးတဲ့နေရာမှာတမင်ပစ်တတ်တဲ့လူမဆန်တဲ့လုပ်ရဖြစ်တယ်လို့လှိုင်းပွဲမျိုးတွေကဆန္ဒပြသူကပြောပါတယ်။တပ်ဖြတ်မှုတွေရှိပေမဲ့ဆန္ဒပြဖို့စိတ်အားထက်သန်ကြတယ်လို့ဖအံမျိုးဒေသခံတို့ကလည်းပြောပါတယ်အမျိုးသမီးတွေကိုစစ်ကောင်စီတပ်သားကရိုက်နှက်ကန်ကြောက်တဲ့ဖြစ်ရမျိုးတွေလည်းရှိပါတယ်ဖအံမှာဆိုရင်အမျိုးသမီးတွေဟာဆန္ဒပြတာကိုရက်တန့်ရတဲ့အထိအခြေအနေဆိုးသွားပါတယ
်ဆန္ဒပြပွဲခေါင်းဆောင်နဲ့စီစဉ်သူတွေဟာနေတိုင်းပြေးလွှားနေရပါတယ်သူတို့ကိုစစ်သားတွေကမှတ်မိတဲ့အတွက်အမြဲတမ်းပြေးလွှားပုန်းအောင်နေရပါတယ်အလုံးအကျွံအင်အားသုံးပြီးဆန္ဒပြပွဲတွေကိုဖြိုခွင်းကြောင်းအာဏာပြည်ဆိုင်ရေးလှုပ်ရှားမှုမှာပါဝင်တဲ့စစ်သားနဲ့ရဲသားအချို့ကလည်းအတီးပြုတ်ပြောဆိုပါတယ်စစ်သားကရဲဝတ်စုံဝတ်ပြီးပြည်သူကိုပြစ်ခတ်တပ်ဖြတ်နေတာဟာရဲသားတွေကိုပြည်သူကမုန်းအောင်တမင်လုပ်နေတာလို့ပြောပါတယ်ဆန္ဒပြသူတွေကလည်းအကြမ်းဖက်မှုနဲ့ဖမ်းဆီးခံရမှုတွေကိုရှောင်တိမ်နိုင်အောင်အဖွဲ့ငယ်ကလေးတွေဖွဲ့ပြီးနေရာကွက်ကျလင်းမြန်းစွာဆန္ဒပြကြပါတယ်ပါအမျိုးမှာဆန္ဒပြလို့မရတဲ့အခါကြေးရော်ဒီမှာဆန္ဒပြကြပါတယ်ဒါကြောင့်ဆန္ဒပြပွဲတွေပုံစံအမျိုးမျိုးနဲ့ပေါ်ထွက်လာတာဖြစ်ပါတယ်လုံခြုံရေးတပ်နဲ့ထိတ်တန့်မတွေ့အောင်လဲရှောင်ရှားရပါတယ
်ဆီယာနာသိမ်းပြီးနောက်တနေ့မှာပေါ်ပေါက်လာတဲ့ CDM အာနာဖီဆန်ရေးလှုပ်ရှားမှုမှာပြင်းပြင်းနဲ့ကလည်းတက်တက်ကြွကြွပါဝင်ပါတယ် KNU ကသူထိန်းချုပ်ထားတဲ့ခရိုင်ခုနှစ်ခုစလုံးမှာ CDM လုပ်သူတွေအတွက်ခုလုံရေးစခန်းတွေလှုပ်ထားပေးပါတယ်စစ်တပ်လက်အောက်မှာအလုံးမလုံချင်လို့အာဏာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်လာကြတာပါမတရားတဲ့အမိကိုမနာခံချင်လို့ CDM လုပ်တာဖြစ်ပါတယ်ဒေသခံတိုင်းရင်းသားအာဏာပိုင်တွေက CDM လုပ်သူတွေကိုထောက်ပံ့ပါတယ် CDM ထောက်ပံ့ရေးကွန်ရက်တွေတောင်ပေါ်ပေါက်လာတာတွေ့ရပါတယ် KNU နယ်မြေကိုလာရောက်ခိုးလုံတဲ့ CDM လုပ်သူတွေဟာစားဝတ်နေရေးလုံခြုံရေးမှာအဆင်ပြေကြပါတယ်စစ်ကောင်စီခန့်ရက်ရွာအုပ်ချုပ်ရေးမှုတွေကိုဆန့်ကျင်ရတာဟာလဲဒေသခံတွေရဲ့ခုခံရေးတိုက်ပွဲတစ်ခုဖြစ်လာပါလေ
ဆေအာနာသိန်းတာကိုကန့်ကွက်ဆန္ဒပြတဲ့ပြည်သူလူထုကိုစစ်ကောင်စီကရန်သူလိုသဘောထားပြီးတိုက်ခိုက်ချိန်မုန်းတာကြောင့်အသက်ပေါင်းများစွာဆုံးရှုံးပြီးအိုးအိမ်မဲ့တဲ့ဒုက္ခတွေဥယျာဉ်သိမ်းနဲ့ချီပြီးရှိလာပါလေကြီးလက်တော်ရွာကိုစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုလေရင်နဲ့ဘုံကျဲမှုကြောင့်ထွက်ပြေးတင်းချောင်ရသူဥယျာဉ်လဲတိုးပွားနေပါလေရွာသူရွာသားတွေဟာကိုဗစ်ရောဂါကူးစက်ခံရမှာကိုအာယုံမဆိုင်နိုင်တော့ပဲစစ်ကောင်စီတပ်ရဲ့အန္တရာယ်ကိုပဲကြောက်ရွံ့နေရတယ်လို့ထွက်ပြေးလာသူတွေကပြောပါတယ်စစ်တပ်ရဲ့အကြမ်းဖက်မှုကိုဘိုးဘွားလက်ထက်ကလေးကတွေ့ကြုံခံစားခဲ့ရပါတယ်စစ်ကောင်စီခေတ်မှာငြိမ်းချမ်းမှုနဲ့မေတ္တာတရားကင်းမဲ့နေတာကိုတိုင်းရင်းသားတွေသိကြပါတယ်စစ်အာဏာရှင်စနစ်ကိုဖျက်ဆီးပြစ်မှတ်တာမျိုးဆက်တည်ရတဲ့ဘဝရှင်းတန်နိုင်လိမ့်မယ်လို့ယုံကြည်သူတွေများပါတယ်စစ်ကောင်စီနဲ့ဆက်ဆံညီနိုင်လို့အကျိုးရှိမှာမဟုတ်ဘူးလို့အများစုကယုံကြည်ပေမဲ့လူတစုကတော့ငြင်းရမ်းတဲ့နည်းနဲ့အပြေရှားနိုင်လိမ့်မယ်လို့ယုံကြည်နေစေဖြစ်ပါတယ်ပြည်သူကလက်ခံထားလို့ဒါစစ်အာဏာရှင်စနစ်တည်ရှိနေတာဖြစ်လို့ပြည်သူကလက်မခံတော့တဲ့အခါမှာပြစ်စီရမယ်လို့အများစုကယုံကြည်ကြောင်းကရင်လူ့ကိုယ်ရေးအဖွဲ့အစည်းအဝေးဆာမှာဖော်ပြထားပါတယ်ခင်ဗျာ
အခုတော့အပတ်စဉ်ကိုဝင်းမင်းတင်ပြနေကြကျမ်းမကြီးကန္တာအလေးရောက်ပါပြီ COVID-19 မျိုးကွဲတဲ့ Omicron ဟာကမ္ဘာနိုင်ငံကြီးတချို့မှာအဓိကကူးစက်တဲ့မျိုးကွဲအဖြစ်နဲ့စပြီးတော့ကြီးစိုးလာတာဟာသင်ကန်းယူစရာဖြစ်ပါတယ်လို့ကျမ်းမကြီးပညာရှင်တွေကပြောပါတယ် American နဲ့တခြားနိုင်ငံကြီးတွေမှာအချိန်တိုတွင်းမှာပဲအခုလိုအဓိကကူးစက်တဲ့မျိုးကွဲဖြစ်သွားတဲ့အတွက်မြန်မာနိုင်ငံမှာလည်းဒီအဆင့်မရောက်ခင်ဘာတွေကြိုတင်ပြီးတော့ပြင်ဆင်သင့်ပါသလဲမြန်မာပြည်က COVID လူနာတွေကိုဖုန်းကနေတဆင့်အကူအညီပေးနေတဲ့ New York မြို့ Walk of High Seal ညွှန်ကြားမှုဖြစ်တဲ့ကူးစက်ရောဂါအထူးကုဒေါက်တာဇီယာတက်ကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ပြပေးမှာပ
ါ Okay ဒေါက်တာဇီယာတက်ခင်ဗျာကျွန်တော်ဒီ COVID မျိုးကွဲသစ် Omicron ကပေါ့နော်ကဘာပေါ်မှာဒီအဓိကကူးစက်တဲ့မျိုးကွဲဒီ dominant အဖြစ်လာဖို့ပေါ့နော်ဒီ command ချက်တွေထွက်လာနေတဲ့အချိန်မှာတချို့လည်းဖြစ်ကုန်ကြပြီပေါ့နော်မြန်မာနိုင်ငံအတွက်ဆရာကြီးဒီနောက်ဆုံးတွေ့ရှိထားတဲ့ထူးခြားမှုတွေကအရေးပါတာဆိုရင်အားစပြီးတော့ရှင်းပြကြရစေဆရာ
CDC က announce လုပ်လိုက်တယ်ပေါ့နော်85ရာခိုင်နှုန်းတော့ case အကုန်လုံးက US မှာဖြစ်တဲ့ဟာတွေအကုန်လုံးဒီ Omicron ကြောင့်ဖြစ်ပါတယ်ဆိုပြီးသူတို့ comment လုပ်လိုက်တယ်အဲ့ဒါလွန်ခဲ့တဲ့တစ်ပတ်နဲ့နိုင်ရှင်းလို့ရှင်100ရာခိုင်နှုန်းပဲပြောခဲ့တာလေဆိုတော့တစ်ကနေ85အထိကိုတည်တည်တည်ကြီးကိုွဲသွားတယ်အရန်ကိုကူးစက်မြန်ပါတယ်ဒေါက်တာထက်နှစ်ဆနဲ့သုံးဆပို့ပြီးကူးစက်မြန်တယ်လို့ပြောထားပြတာပေါ့နော်ဒါတိတာဒီအချက်ကအဓိကထေချာတဲ့အချက်တစ်ချက်ပေါ့နော်ဆိုတော့ဒီလိုနေရာမှာဒီလောက်တောင်ကိစ္စများလာပြီဆိုလို့ရှိရင်အခြားနိုင်ငံတွေမှာလည်းများလာမှာပါဘာလို့လဲဆိုတော့ဒေါက်တာတော့အိန္ဒိယမှာစဖြစ်လာတယ်နှစ်လကျော်ကျော်လောက်မှ US ကိုရောက်လာတယ်အခုဆိုရင်ဒီ Omicron ရဲ့ကျွန်တော်တို့လွန်ခဲ့တဲ့3ဘတ်ခွဲလောက်အချိန်မှာကျွန်တော်တို့စပြီးသိလာတယ် South Africa မှာအဲ့ဒီအချိန်မှာဒီ lockdown လုပ်တဲ့ဟာ US or UK or European country တော်တော်များများ South Africa လာတဲ့ဟာအကုန်လုံး lockdown လုပ်ချလိုက်တယ်ဒါပေမဲ့လည်းကျွန်တော်မကောက်ဝင်နိုင်ပါဘူး UK မှာလည်းကိစ္စအများကြီးတက်လာတယ်
ဟုတ်ကဲ့ဆရာတော့အခု New York မှာထူးခြားတဲ့အနေအထားကော
ဒီအခုစနေတနင်္ဂနွေတနင်္လာဒီ3ရက်မှာဆိုသိကြည့်သတား New York မှာကိစ္စကတောင်းနဲ့ချီပြီးတော့တက်လာတယ်ဒါ New York ပြမဟုတ် Boston နဲ့ဒီတိုင်းပဲဒီ California မှာလည်းဒီတိုင်းပဲဒီအခု New York ထူးထူးခြားခြားပါတွေ့လာလဲဆိုတော့အရင်တော့မရှိခဲ့တဲ့နေရာတွေအထူးသဖြင့် Long Island လို့ခေါ်တဲ့လူကြီးလူငယ်တွေလည်းနေတယ်သူတို့ vaccine နဲ့သိမထိုးဘူးလို့ထင်ပါတယ်အဲ့နေရာမှာ case အများများလာတယ်ဒါ Upstate New York Finger Lake Area လို့ခေါ်တဲ့နေရာမှာကျွန်တော်လွန်ခဲ့တဲ့လေးလလောက်ကဒီကျွန်တော်ရောက်တဲ့အချိန်တော့တယောက်မှ mask မတပ်ဘူးပြင်မှာသွားတဲ့အချိန်တော့ဒါ case တွေတော်တော်နည်းနေတယ်အေးအေးဆေးဆေးပဲအခုကဒီ Omicron ရဲ့ထူးခြားတဲ့တစ်ချက်လေးပေါ့နော် ကလေးတွေနဲ့လူငယ်တွေကိုအရန်ဖြစ်တယ်အဲ့ဒီမှာ Cornell University ဆိုတာအကြီးရှိပါတယ်ကျောင်းသားတွေလည်းအများကြီးပဲလူပြည့်900ကျော်စပြီးတော့ positive စဖြစ်တာအဲ့မှာစပြီး New York State က alarm စဖြစ်တာလုံးခဲ့တဲ့ပတ်မှာပေါ့နော်ဆိုတော့ချင်းသူတို့ကျောင်းတွေပိတ်ချလိုက်တယ်ဒါကတော့ဒီ Christmas ဆင်ရောက်ကျောင်းလည်းပိတ်ရမယ်အတူတူပဲဖြစ်နေတာပေါ့နော်အခုချိန်ကျတော့မှမဆီပြန်တက်ပါဆိုပြီးတော့လှုပ်လာတယ်ကြီးကျယ်လှုပ်လာဒါပေမဲ့အချိန်ကနှောင်းသွားပြီလေကိစ္စကအရင်ကတက်လာပြီးသွားပြီဒါကိုကျွန်တော်တို့ကဥပမာယူရမယ်အခုအချိန်မှာပမာနိုင်ငံမှာထိန်းထုတ်ရနိုင်သေးတယ်ဘာလို့လဲဆိုတော့ကိစ္စကတလောက်ထိစီမရှိသေးဘူးလို့တော့ကျွန်တော်ထင်တာပေါ့နော
်ဟုတ်ကဲ့အဲ့တော့နယူးယောက်မှာရောအခုအချိန်မှာဘယ်လိုစထိန်းချုပ်မှုတွေလုပ်ထားလဲဆရာ
တာဝန်ရှိတဲ့လူတွေပေါ့နော်နယူးယောက်မှာရှိတဲ့မေယာစေယုံတွေမှာရှိတဲ့ CEO တွေနောက်အဖွဲ့အစည်းတွေမှာရှိတဲ့အကြီးအကဲတွေကိုယ်တိုင်ကဘာလို့ရမလဲဆိုတာသိတယ်ကိုဥမာကျွန်တော်စေယုံပါပေါ့နော်ဒီပြီးခဲ့တဲ့စနေနေ့က Christmas party ဆိုပြီးတယောက်ကို60ဆိုပြီးတော့ယူပြီးကျွန်တော်တို့လည်းပတ်စံပေးတာဆိုတော့တောက်ကြနေမှာဒီလိုဖြစ်လဲဖြစ်ကောကျွန်တော်တို့အရေးပေါ်ခေါ်တယ်တက်တဲ့လူတွေကိုမေးတယ်ငါတို့ဘာလုပ်တဲ့လဲဆိုကျွန်တော်တို့ကတော့ပြောတယ်ဒီဟာကိုမလုပ်တင်တော့ဘူးပေါ့နော် cancel လုပ်တင်တယ်ချစ်ချင်းပဲ cancel ဆိုပြီးတော့လုပ်လိုက်တယ်ထိုနည်းသူဆိုတာပဲ Broadway show တွေပြသက်တွေအကုန်လုံး cancel လုပ်လိုက်တယ်ဒါတွေဆိုပတ်စံထောင်ပေါင်းတောင်ပေါင်းမြောက်များစွာအကုန်ကြခံပြီးတော့ဓာတ်တွေလှုပ်ထားတဲ့ဟာတွေကိုသူတို့ဓာတ်တွေမကြည့်ပါဘူး။ဘာလို့လဲဆိုတော့လူတယောက်ရဲ့ကျန်းမာရေးဒီယောဂပြန့်သွားလိုက်လို့ရှိရင်တမျိုးလုံးမှာဖြစ်သွားတဲ့လူတွေဒုက္ခရောက်မဲ့ဟာတွေသူတို့နားလည်ပါတယ်။ဒါကြောင့်မလို့ဒီမေယာလည်းမြို့တော်ဝင်ပေါ့နော်။ကိုယ်တိုင်ဝင်ပြောတယ်။နောက်တချို့ state တွေမှာရှိတဲ့မြို့တော်ဝင်တွေဆိုလို့ရှိရင်ဥမာ gym တွေပါတယ်ပေါ့နော်။ဟိုအားကစားရုံတွေတော့ပေးတော့ဖွင့်သေးတယ်။ဒါပေမဲ့ vaccine ထိုးထားတဲ့ commission လုံးဝပေးမဝင်တော့ဘူး။ထမင်းဆိုင်နေအထဲထဲမှာလာစားမယ်ဆိုလို့ရှိရင် vaccine တိုးလိုက်ဟာမရှိဘူးလုံးဝအပေးမဝင်တော့ဘူး။ထိုနည်းတူစွာပဲစေယုံနေမှာအလုပ်လုပ်နေတဲ့လူတွေနောက်အနေနဲ့တခြားသောစေယုံနေမှာလုပ်လုံနေလူတွေအားလည်းဒီလိုမျိုးပွဲလန်းတူတင်နေကိုအကုန်လုံးစပြီးတော့ပိတ်ပလိုက်တယ်။ဒါ Christmas အချိန်ပေါ့နော်။အခုစပြီးတော့ဒီ New York မှာရှိတဲ့ဘုရားကျောင်းကြီးတွေဆိုစပြီးတော့ကျင်ညာလာတယ်။သူတို့ဒီလိုဝတ်ပြုပွဲကိုလုံးဝမလုပ်တော့ပါဘူး။အကုန်လုံးဒီ online အနေနဲ့ဝတ်ပြုပွဲကိုလုပ်ပါမယ်လို့ပြောတယ်။ဆိုတော့ဒါတွေကအရန်ကြည့်ပါဘာဖြစ်လို့လဲဆိုတော့ဒီယောဂါကိုမပေါ့စီခြင်းကိုကျွန်တော်တို့မှာဆေးမရှိသေးဘူးဒီနေ့ဒီချိန်ဒီ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ချင်းနေမှာမြန်မာနိုင်ငံအတွက်အရေးကြီးဆုံးဆိုရင်ဆရာဘာပြောချင်လဲ
ကျွန်တော်တို့ဒီနိုင်ငံမှာအခုလက်ရှိဒီလောက်ကိစ္စများလာတယ်ဒီကျွန်တော်တို့ဒီနယူးယောက်မှာ86တူ88ရာခိုင်နှုန်းဒီဗက်ဆင်းထိုးထားတယ်လို့ပြောတယ်ဒါတော့မှဒီလောက်ကြောက်တာဒီနိုင်ငံမှာရှိတဲ့တာဝန်ရှိတဲ့လူတွေကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့လူတွေအနေနဲ့အစာပေါင်းမြောင်များစွာကြောက်ရပါလိမ့်မယ်နောက်တစ်ပိုင်းကပွဲလန်းတပင်တွေလုပ်ဖို့ပေါ့နော်အထူးဖြင့်မြန်မာနိုင်ငံမှာဆိုရင်တော့နှစ်သက်ကူးတဲ့အချိန်ပေါ့လေနောက်တစ်ခုကဒီလိုမျိုး night club တွေတို့နောက်ထမင်းစားပွဲတွေတို့လူစုလူဝေးတွေအများကြီးနဲ့လုပ်တဲ့ပွဲလန်းတပင်မျိုးပေါ့နော်အလူမင်္ဂလာပွဲတွေတို့ဆိုတော့ master ချင်းအဖြစ်ကိုကာကွယ်နိုင်တာဆိုတော့ master ထားရင်တော့ဟုတ်တာပေါ့လေဒါပေမဲ့လေတကားတလေကြလို့ရှိရင်မအားဆိုဖြုတ်လိုက်မိတာတို့ဘာလို့ဖြစ်လေရှူလိုက်မိလို့ရှင်ကူရမှာပဲဆိုတော့လူစုလူဝေးမလုပ်လို့ရှင်တော့အကောင်းဆုံးနည်းလမ်းပေါ့လေလုပ်ခဲ့လို့ရှင်လည်းဗက်ဆင်းတွေထိုးထားလို့ရှင်တော့မလုပ်နိုင်ဘူးလားဆိုတော့လုပ်လို့တော့ရတယ်ဒါပေမဲ့အခုကျွန်တော်တို့ကြည့်ကြည့်လိုက်အများစုတော့ဒီနိုင်ငံမှာရှိတဲ့လူက80ရာခိုင်နှုန်းနီးပါးဗက်ဆင်းထိုးထားပြီးတဲ့လူတွေကမ္ဘာပေါ်မှာ UK လိုနိုင်ငံမှာ80ရာခိုင်နှုန်းအထက်86နီးပါးအထိဗက်ဆင်းထိုးထားတယ်လို့ကြေညာထားတဲ့နိုင်ငံမှာတောင်းနဲ့ချီပြီးတော့လူနာတွေဖြစ်လာကြတယ်လော့ကဒေါင်းတွေသူတို့လုပ်လာကြတယ်။ထမင်းဆိုင်တွေကိုည၈နိုင်နောက်ပိုင်းပိတ်တာတို့ဘားတွေနောက်ပိုင်းရှိတယ်ဆိုတော့ဒါမျိုးတွေကကျွန်တော်တို့လုပ်ရတော့မယ်။ဒီဗမာနိုင်ငံမှာရှိတဲ့ထမင်းဆိုင်တွေဘားဆိုင်တွေအထူးသဖြင့် night club တွေမှာ night club ဆိုတာလူကြီးရာနဲ့ကြည့်ပြီးကျွန်တော်လည်းတငယ်ချင်းတယောက်တပ်ပုံပို့ပေးလိုက်လို့ကျွန်တော်ကြည့်လိုက်မိတာပါ။တကယ်ကိုတော်တော်လေးတော့အားအသင့်မြင်ရပေါ့နော်။ဒါကလူအသက်ပေါင်းမြောင်များစွာဒုက္ခရောက်မဲ့ကိစ္စတွေပါ။ဆိုတော့တာဝန်ယူမှုတာဝန်ခံမှုရှိတဲ့လူတွေမလုပ်လို့ရှိရင်ကျွန်တော်တို့မှရှိတဲ့ပြည်သူတွေကကိုယ်ကိုယ်တိုင်လုပ်ရပါလိမ့်မယ်။ဘာလို့လဲဆိုတော့ဒီလိုမှပါဝင်ပြီးတော့မလုပ်လို့ရှိရင်ယောဂပြန့်သွားလို့ရှိရင်ဘာမှလုပ်လို့မရတော့ဘူးအခြေအနေဖြစ်သွားပါလိမ့်မယ်။ကျွန်တော်တို့ Delta တုန်းကပမာနိုင်ငံမှာလူဦးရေမြောင်များစွာဒုက္ခရောက်ပြီးတော့အသက်ကြီးတဲ့လူဦးရေတွေအများကြီးဆုံးရှုံးသွားခဲ့တယ်။ဆိုတော့ဒီအချိန်မှာတော့ကျွန်တော်တို့လုံနိုင်တဲ့အပိုင်းပေါ့မဆေးများများတက်တဲ့နေမကောင်းလို့ရှိရင်အလုပ်ကိုမစင်ဘူး။ခွဲပြီးတော့နေလိုက်အခုပွဲလန်းတပင်နေနှစ်တကူလာမယ့်အခြေအနေမှာစူးစူးဝေးဝေးနဲ့မလုပ်ကြပါနဲ့ဒီဗီဒီယိုကောလေးနဲ့လုပ်နေကြတဲ့အပိုင်းလေးလုပ်လို့ရပါတယ်နှစ်တကူဆိုတာနှစ်တိုင်းနှစ်တိုင်းရောက်လာမှာပါကျွန်တော်တို့တိုင်းပြည်မှာရှိတဲ့လူတွေတန်းညံ့မှမာနဲ့အသက်ရှင်ပြီးတော့နှစ်တကူကိုဒီနှစ်မှာမဆင်သွင်းရဘူးရှင်နောက်နှစ်မှာဆင်သွင်းလို့ရပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကွန်မင်းစီဇန်တင်ဆက်နေတဲ့ကျမ်းမာရေးအစီအစဉ်ကိုနောက်တစ်ပတ်ဒီချိန်မှာလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA American တန်ရဲ့တောက်ကြနေ့ညပဲအစီမနေ့ပိုင်းအစီအစဉ်တွေကိုနားဆင်နေ ကြည့်ရှုနေကြရတာဖြစ်ပါတယ်။အခုတော့တိုင်းရင်သတင်းလွှာအစီအစဉ်အလှရောက်ပါပြီ။တိုင်းရင်သတင်းလွှာအစီအစဉ်ကို Fever 1.0 တွေကစုပေါင်းပြီးတော့တင်ဆက်ထားပါတယ်။နားဆင်နိုင်ပါပြီ။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တင်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနယ်ဆက်ဒေသတန်ရင်သားတင်ထောက်တွေနင်းဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်မြောက်ရီမြို့တေဘောဘိုးကျေးရွာမှာစစ်ကောင်စီတပ်နဲ့ကရင်အမျိုးသားအစည်းအရုံး KNU တပ်တို့ပစ်ခတ်မှုဖြစ်ပွားပြီးတော့ကျေးရွာသားထောင်နဲ့ချီစစ်ဘေးတိမ်းရှောင်နေကြရပါတယ်။မွန်ပြည်နယ်ဝင်ကြီးချုပ်ဟောင်းဒေါက်တာအေးဆန်ကိုနောက်ထပ်အမှုသုံးမှုထပ်တိုးပြီးထပ်မံတရားစွဲဆိုခံထားရပါတယ်။ရခိုင်ပြည်နယ်မှာပြည်သူတွေရဲ့လုံခြုံရေးကိုရခိုင်လက်နက်ကိုင် AA အဖွဲ့ကတာဝန်ယူသွားမယ့်အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါကရင်ပြည်နယ်မြောက်ရီမြို့တောင်ဖက်သေဘောဘိုးကျေးရွာမှာဒီဇင်ဘာလ22ရက်နေ့မနက်ကပြစ်ခတ်မှုဖြစ်ပွားပြီးကျေးရွာအတွင်းလက်နက်ကြီးကြတဲ့အတွက်ထွက်ပြေးနေရတဲ့ဒေသခံထောင်နဲ့ချီတောင်ရင်မြစ်ဘေးမှာတိမ်းရှောင်နေရပါတယ်အဲ့ဒီစစ်ရှောင်တွေကိုထိုင်းဘက်ချမ်းကလက်မခံဘူးလို့စစ်ရှောင်တွေကပြောပါတယ်သေဘောဘိုးရွာမှာရှိတဲ့စစ်ကောင်စီတပ်စခန်းကိုကရင်လက်နက်ကိုင်တော်လှန်ရေးအဖွဲ့တွေကတွားရောက်ဝိုင်းဝန်းပိတ်ဆို့ရာကနေစစ်ကောင်စီတပ်ဖက်ကကျေးရွာအတွင်းလက်နက်ကြီးအမြောက်များပြန်လည်ပစ်ခတ်တာကြောင့်ဒေသခံတွေအလုံးရင်ထွက်ပြေးတိမ်းရှောင်နေရတာဖြစ်ပါတယ်ဒါအပြင်စစ်ကောင်စီပစ်တဲ့လက်နက်ကြီးတချို့လည်းထိုင်းနိုင်ငံဖက်ကြတာကြောင့်ထိုင်းရွာသားတချို့လည်းရှောင်နေရတာရှိပါတယ် KNU ဒူပလေယာခရိုင်အတွင်းမှာရှိတဲ့မြောက်ရီမြို့နယ်ထဲမှာယခုလစစ်ရေးတင်းမာလာတာကြောင့်တေဘောဘူဒေသခံအပါအဝင်၄ကီကော်နဲ့ဖလူကျေးရွာတွေမှာစုစုပေါင်းစစ်ရှောင်တတောင်းခန့်ရှိနေပြီလို့လဲစစ်ရှောင်ကူညီပေးသူတွေထံကနေသိရပါတယ်
။မွန်ပြည်နယ်ဝန်ကြီးချုပ်ဟောင်းဒေါက်တာအေးဆန်ကိုရစတက်ကြီးပုံမှန်905ခန့်နဲ့ဒီဇင်ဘာ20ရက်နေ့ကအလုံးနဲ့ထောင်တန်းနဲ့ချမှတ်ခဲ့ပြီးတဲ့နောက်နောက်ထပ်အမှုသုံးမှုထပ်တိုးပြီးထပ်မံတရားစွဲဆိုထားတဲ့အတွက်လက်ရှိအချိန်ထိအမှုပေါင်း73မှုကိုတရားရင်ဆိုင်နေရတယ်လို့သိရပါတယ်။နိုင်ငံဝန်ထမ်းတွေအနေနဲ့အာဏာပိဆိုင်ရေး CDM လို့ရှားမှုတွေမှာပါဝင်ပေးဖို့တိုက်တွန်းခဲ့တယ်ဆိုတဲ့စွပ်စွဲချက်နဲ့စိတ်မရောထောင်အထူးတရားရုံးကနေထောင်တန်းနဲ့အမိန့်ချမှတ်ထားခဲ့ပေမဲ့ရွေးကောက်ပွဲမှာမလျော်ဩစာအသုံးပြုတာမင်းမတမာမှုလုပ်ခဲ့တာဆိုတဲ့ရစတက်ကြီးပုံမှန်133ကပုံမှန်101စလုံးတွေနဲ့ဒေါက်တာအေးဆန်ကိုအမှုထပ်တိုးပြီးတရားစွဲဆိုခဲ့တာလို့နိစတူတူကပြောပါတယ်။အဲ့ဒါအပြင်အဂတိလိုက်စာမှုတိုက်ဖြစ်ရေးဥပဒေပုံမှန်99နဲ့လည်းဒေါက်တာအေးဆန်ကိုအမှု9မှုဖွင့်ထားပြီးတရားလိုပြတ်သက်တွေကိုစစ်ဆေးပြီးဖြစ်တယ်လို့သိရပါတယ်
။ကျင်းပြင်းတဲ့ဖလန်းမြုပ်နယ်ဇီးဆန်ရွာမှာတပ်စခန်းချတာတဲ့စစ်ကောင်စီတပ်ဖွဲ့တစ်ခုကိုကလေးပြည်သူကာကွယ်ရေးတပ်ဖွဲ့ PDF နဲ့ချင်းအမျိုးသားကာကွယ်ရေး CNDF ပူးပေါင်းတပ်တွေကဒီဇင်ဘာလ20ရက်နေ့ညမှာဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်တိုက်ပွဲအတွင်းစစ်ကောင်စီတပ်ဖက်ကတအူးကြဆုံးခဲ့တယ်လို့ PDF ဖက်ကလည်းတအူးကြဆုံးပြီးနှစ်ယောက်တန်ရာရခဲ့တယ်လို့ CNDF ပြန်ကြားရေးတာဝန်ရှိသူတအူးကပြောပါတယ်တိုက်ပွဲကြောင့်ဇီးဆန်ရွာအပြင်အနီးကပ်ရပ်မှာရှိတဲ့ရှားတော်စက္ကန့်မြောင်စုံစင်တော်စတဲ့ကျေးရွာတွေကထောင်နဲ့ချီတဲ့ဒေသခံတွေဘေးလွရာကိုစစ်ဘေးတိမ်းရှောင်နေကြရတယ်လို့ဒေသခံရွာသားတဦးကပြောပါတယ်စစ်ဘေးဒုက္ခသည်တွေဟာဘေးလွရာနဲ့ဆွေမျိုးရှိရာရွာဖက်ကိုတိမ်းရှောင်နေကြတယ်လို့ပြောပါတယ်
ရည်လန်းကျောင်းတွင်နေကုန်စီတဲ့ခွင့်တွေပိတ်ထားတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ချင်းပြည်နယ်ပလဲပွားမြို့ကိုဒီဇင်ဘာ24ရက်နေ့ကစပြီးပြည်တွင်းရည်ကျောင်းပိုင်ရည်နရအမည်ရှိတဲ့ဆက်ရည်ရင်နဲ့တပတ်တစ်ကြိမ်ပြေးဆွဲသွားမယ်လို့သိရပါတယ်။အဲ့ဒီခီးစီမှာခီးတဲ့တူကိုကြက်ငွေ1800သတ်မှတ်ထားပြီးအပတ်စဉ်တောက်ကြနေ့တိုင်းပြေးဆွဲသွားမှာဖြစ်ပါတယ်။အရင်ကကြောက်တော်ဘလဲဝရေချောင်းလိုင်းတွေမှာခီးတဲ့တူအသွားအပြန်ကြက်6000ခန့်ကုန်ကြတဲ့အတွက်အခုလိုစက်ရည်ရင်နဲ့ပြေးဆွဲမှုအပေါ်ကုန်ကြစိတ်တက်တာမှုဖြစ်တဲ့အတွက်ဒေသခံတွေကကြိုဆိုတယ်လို့ကြောက်တော်မြို့ခံတွေကပြောပါတယ်။ပြီးခဲ့တဲ့မေလ28ရက်နေ့ကဘလဲဝမြို့မှာပောက်ကွဲမှုနှစ်ကြိမ်ဖြစ်ပွားပြီးတဲ့နောက်ကြောက်တော်ဘလဲဝရေလမ်းကြောင်းကိုစစ်တပ်ကပိတ်ထားတဲ့ဘလဝမြို့မှာကုံစင်းတုံးအပါဝင်73စီတွေအစမတန်မြင့်တက်နေတဲ့အတွက်ဒေသခံတွေအခက်အခဲရင်ဆိုင်နေကြရပါတယ်
ရှမ်းပြည်တောင်ပိုင်းအောင်ပန်းမြို့မှာအရက်ဝင်တဲ့စစ်ကောင်စီတွေကဒေသတွင်းလူငယ်တွေကိုလိုက်လံဖမ်းဆီးနေပါတယ်ဒီဇင်ဘာလ15ရက်အောင်ပန်းမြို့အတွင်း ဘုံနှလုံးပေါက်ကွဲပြီးတဲ့နောက်ပိုင်းအရဝတ်စစ်ကောင်စီတပ်သားတွေနဲ့ဒေသတွင်းပအိုးပြည်သူစစ်တို့ပူးပေါင်းပြီးမြို့တွင်လက်လည်နေတယ်လို့လမ်းတွေမှာလည်းသွာလာနေတဲ့သူတွေကိုတားဆီးစစ်ဆေးမှုတွေပြုလုပ်ခဲ့ကြောင်းအောင်ပန်းဒေသခံတွေကပြောပါတယ်။25ရက်နေ့ကစပြီးကနေ့ထိလူငယ်20ထပ်မင်းဲကိုဖမ်းဆီးသွားပြီးဖြစ်ကြောင်းအဲ့ဒီလူငယ်တွေဟာစစ်ဆောင်တွေကိုကူညီမှုပေးနေတဲ့လူငယ်တွေရက်ရွာအတွင်းပရဟိတလုပ်နေကြတဲ့လူငယ်တွေဖြစ်ကြောင်းအောင်ပန်းမြို့ခံတွေကပြောပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မှာပြည်သူတွေရဲ့လုံခြုံရေးကိုတာဝန်ယူသွားမှာဖြစ်တယ်လို့ရခိုင်အမျိုးသားအဖွဲ့ချုပ် ULA ခေါ်ရခိုင်လက်နက်ကိုင် AA အဖွဲ့ကမကြသေးမီကကြေညာချက်ထုတ်ပြန်ထားပါတယ်။ဒီထုတ်ပြန်ချက်ပေါ်ရခိုင်ပြည်သူတွေကဘယ်လိုမျိုးမြင်ပါသလဲ။ ULA အနေနဲ့ကရောတကယ်တာဝန်ယူနိုင်မလားဆိုတာကိုမောင်အေးကနေစူးစီးထားပါတယ်။
ရခိုင်မျိုးသားအဖွဲ့ချုပ် ULA ထုတ်ပြန်ချက်မှာရခိုင်ပြည်သူတို့ရဲ့လုံခြုံရေးကိုတာဝန်ယူသွားမည်လို့ဖော်ပြထားတဲ့အပေါ်မြေပုံမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖေသန်းကသူ့အမြင်ကိုအခုလိုပြောပါတယ်
ဘာကလည်းမပါမဆိုရအားကလေးလမ်းလမ်းမင်းမြာဒီဒီဘက်ကယူရလေဘက်ကအလုံးချင်းချုပ်နေတာပြည်ကျင်းလမ်းကုန်းကြည့်တယ်ဒီလိုဆောင်ရညာတို့တွေ့နေနေပြီးမှတော့တို့ဒီအဲ့အားနဲ့အိုရှင်ပြည်ကျင်းလေးကိုဆောင်ရထားနိုင်နေနေပြီးမှတော့အားကြောင့်မတိကျချက်လာဘူးတွေ့ရတယ်ဒီလိုလုံးချုပ်မှုကြောင့်ဒီနေ့အချိန်နဲ့တိုင်တင်နေတာအပ္ပာမိညာပြည်ပဒိပေးလာဖို့မလိုလဲဆိုတော့ပို့တော့နဲ့အဲ့ဒီဘက်ကပြန်ဟိုဒီဘက်ကပြန်ဆက်မှဖြစ်ပြီးတော့ကျွန်တော်နားလည်ပါ
ဒီဇင်ဘာလ18ရက်နေ့ကရခိုင်မြို့သားဖွဲ့ချုပ်ရဲ့ထုတ်ပြန်ချက်မှာမရအိုးမြို့နယ်လောက်ကျောက်ရွာနေရိသိန်းပြည်စပားတွေမင်းရှုဖြတ်စီခံရမှုဂွားမြို့ကမူလွန်ကျောက်တဆောင်မင်းရှုခံရမှုအပါအဝင်ကျောက်တော်မြို့နယ်တောင်ပွေကျေးရွာနေမှာရခိုင်မြို့သမိုင်းငယ်တူအုပ်ကိုမူဆလင်နှုတ်ကမတင်းကြောင်ဖို့ကံရီမှုတွေနောက်ွယ်မှာအဖွဲ့စစ်တစ်ခုကရေရေရှားရှိရှိလုံနေတယ်လို့သံသယရှိပြီးလူမျိုးရေးပဋိပက္ခတိဥတေလာမာကိုစိုးရိမ်တယ်လို့ဖော်ပြထားပါတယ်မရအိုးမြို့နယ်လွှတ်တော်မဟောဦးထွန်းသာစင်ကလည်းပြည်သူတို့ရဲ့လုံခြုံရေးကိုတာဝန်ယူမယ်လို့ ULA ထုတ်ပြန်ချက်ဘောသူ့အမြင်ကိုခုလိုပြောပါရယ
်လက်တီကျွန်တော်တို့မေဘရန်အစီအစဉ်မှာ ULA AA ကပြချုပ်ထားတဲ့နေမည်တချို့ရင်းနေပါတယ်။ရန်နေမည်မှာပေါ်ပေါက်လာတဲ့ဗာဒနာတချို့ကို ULA AA ကတာဝန်ယူပြီးကဆောင်လာဖို့ပေါ်ထုတ်လာဖို့လုံခြုံမှုပြုလုပ်ဖို့ဆိုတော့လေတော့မေဘရန်မှာတော့လက်တီအမြင်တကယ်ဖိုက်နေပါတ
ယ်။ဒီလိုဖြစ်ရတဲ့ကြောင့် Rare တွေအတွန်းလူစိမ့်တွေဝန်ရောက်မှုကိုသတိထားဆုံးကြကြဖို့တိုက်တွန်းထားသလိုရခိုင်မြို့သားဖွေးချုပ်ကလည်းပြည်သူတွေနဲ့လက်တွဲကသေရှာစည်းစိမ်ဖွာထုတ်ပြီးပြည်သူတို့ရဲ့လုံခြုံရေးကိုလည်းတာဝန်ယူသွားမှာဖြစ်တယ်လို့ဖော်ပြထားပါတယ် ULAA ရဲ့တရားရဲဌာနကစီရင်ရှရှမှုတွေမှာဗားလိုက်မှုနဲ့အာဏာအလွဲသုံးစားမှုတွေရှိနေတယ်လို့ဝေဖန်မှုတချို့ထွက်ပေါ်နေတဲ့အပေါ်မှာလည်းဦးထွန်းသာစင်ကသူ့အမြင်ကိုအခုလိုစပြောပါတယ်အ
ဲအကြောင်းကကြားပါတော့ပါတယ်ဒီစိုက်ကုံစီဒီထောစီရောင်းရင်းမှာပဲဖိုက်ဖိုက် ULA ဒီထောစီရောင်းရင်းမှာပဲဖိုက်ဖိုက်လောကဟာကောတော့ကအနေနဲ့ပေါ့အလုံးမရေးဘယ်လိုလဲနေပြီကပေါ်လုံးမပါတချို့ကလည်းအမားတစ်ဖက်ရှိကိုပုံကြီးရှိဆောင်ရတော့နဲ့အမားကိုပဲနေပြီကအများကြီးဖတ်ပါလို့ဆိုဖိုက်ပ
ါဒီဖြစ်ရတွေဟာတင်းငိမ့်နေတဲ့ရခိုင်ပြည်မှာလူမျိုးရဲ့ပဋိပက္ခတွေဖန်တီးပြီးဒေသအတွန်းစိုးရိမ်မှုတွေကိုရွေရရှိရှိဖန်တီးနေတဲ့လောက်ရတဲ့ဖြစ်ရခိုင်မြို့သားဖွဲ့ချုပ်ကရှုမြန်တယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ
်ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့နယ်တွေကအမျိုးသမီးတယောက်ကိုမတိန်ကျင်းမှုကျူးလွန်ခဲ့တဲ့မြန်မာစစ်သားတယောက်ကိုထောင်တန်းအနှစ်20ချမှတ်လိုက်တဲ့ဖြစ်စဉ်ကဟန်ပြလှုပ်ဆောင်ချက်သာဖြစ်ပြီးတော့အဓိကအားဖြင့်မူပေါ်လစီပိုင်းမှာပြောင်းလဲဖို့လိုအပ်နေတယ်လို့အမျိုးသမီးအရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်ဒီအကြောင်းကိုတော့ကျွန်မအမည်ကနေစူးစီးတင်ဆက်ထားတာဖြစ်ပါတယ်ကိုခိုင်မြို့နယ်နန်းဖလွန်ကျေးရွာအုပ်စုဖာခတ်ကျေးရွာကကချက်မျိုးသမီးတယောက်ကိုစစ်ကောင်စီစစ်သားတယောက်ကနိုဝင်ဘာလ9ရက်နေ့ကမတိန်ပြူကျင့်ခဲ့တာပါအဲ့ဒီအမှုနဲ့ပတ်သက်ပြီးတော့စစ်ကောင်စီကပြစ်မှုကျူးလွန်တဲ့ဖဲခွန်အခြေစိုက်ခမရ336ကစစ်သားမင်းမင်းဆိုးကိုဒီဇင်ဘာလ10ရက်နေ့ကထောင်တန်းအနည်း20ချမှတ်လိုက်ပါတယ်အမှုနဲ့ပတ်သက်ပြီးတော့ကိုတိုင်းတွားရောက်နားထောင်ခဲ့တဲ့ရမီရဖတယောက်က
တကယ်ပဲအပြစ်ကျူးလွန်တဲ့ဖြစ်ဒီကိုဘူပေါင်းလို့ဆိုရင်အပြစ်ပြန်ပေးပါတယ်သူကကုတ်ကဲတဲ့တက်တဲ့ကြီးကိုလည်းအပြစ်တကြီးဖြုတ်ပြီးတော့မှဒုတက်ကြအဖြစ်နဲ့အဲရထင်းလျှော့ချပြီးအပြစ်ကိုပေးတယ်အဲပြီးတော့မှချစ်ချောင်းမှုကိုလည်းပေါ့လေသူရဲ့ဒီစစ်မှုထမ်းတနည်းလျှော့ချလိုက်တယ်အဲ့လိုအပြစ်ကံကိုပေးတာကိုကျွန်တော်တို့သိရှိရပါတယ
်အခုလိုမျိုးထောင်တန်းချမှတ်တယ်ဆိုတာကစစ်ကောင်စီအနေနဲ့သူတို့ဟာတာဝန်ယူမှုရှိတယ်ဆိုတာမျိုးနိုင်ငံတကာကိုပြန့်ချင်လို့လုပ်ပြတာဖြစ်တယ်လို့မြန်မာမျိုးသမီးတက်မက BWU ရဲ့အကြံပေးဒေါ်တင်တင်ညိုကပြောပါတယ်
ဒီကတော့ခုလိုမျိုးဒီမရင်းပြုတ်ကျလိုက်တဲ့နောက်ပတ်သက်ပြီး2020ချလိုက်တယ်ဆိုတာကပြည်သူတွေရဲ့အရှိမရောပြည်နိုင်ငံကကပါသူတို့အနေနဲ့ဒီလိုကိစ္စရပ်မျိုးကိုအာတောင်းယူမှုတောင်းခံမှုရှိရှိနဲ့ဖြစ်ရှင်းတယ်ဆိုတာပြချင်တာပေါ့အဓိကတော့နာမည်လိုချင်တဲ့သဘောပေါ့နော် credit လိုချင်တဲ့သဘောပေါ့လေဒါလေးလိုပြလိုက်တဲ့အပေါ်မှာဘာမှထူပြီးတော့မှပြောင်းလဲသွားမှလည်းမဟုတ်ဘူ
းဒီကိစ္စနဲ့ပတ်သက်ပြီးတော့တက်မတော် app ဥပဒေတက်မတော်နီးဥပဒေတွေနဲ့အညီကိုခိုင်မြို့နယ်မြေခံတပ်ထဲမှာစစ်ဆေးမှုတွေကိုလှုပ်ဆောင်ခဲ့ပြည်နာအခုလိုမျိုးအရေးယူခဲ့တာလို့တက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ထားပါတယ်ကချင်မျိုးသမီးအစီယုံထိုင်းနိုင်ငံခွတ်ကမွန်းနေလီကကျူးလွန်သူကိုထောင်ဒဏ်ချမှတ်ရုံနဲ့ဒီလိုမျိုးမဒိမ့်မှုတွေကရော့ကျသွားမှာမဟုတ်ကြောင်းစစ်တပ်အနေနဲ့ policy ဘိုင်းကိုအဓိကပြောင်းလဲဖို့လိုအပ်တယ်လို့ပြောပါတယ်
လေမိုင်းဆိုင်ရာအကြမ်းဖက်မှုဖြစ်တယ်ဆိုလို့ရှိရင်ထောင်ဒဏ်တခုသေးနေတော့တရားမျှတမှုဆိုတာမရှိဘူးဆိုတော့နောက်ထပ်ကျူးလွန်မှုမဖြစ်အောင်ဒါတွေကိုစစ်တပ်ချင်းမှ policy တည်ချက်ချချမှတ်ဖို့လိုတယ
်စစ်ကောင်စီအနေနဲ့2021ခုနှစ်အာဏာမသိမ်းခင်ကရောအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပါအထူးသဖြင့်ပဋိပက္ခတွေဖြစ်ပွားနေတဲ့တိုင်းသားပြည်နယ်တွေမှာအမျိုးသမီးတွေကိုမဒိန်းကျင်တာတွေကိုစစ်လက်နက်လိုမျိုးတုံးလာခဲ့တယ်လို့အမျိုးသမီးအရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်ရှင်အခုဆက်ပြီးတဲ့အချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကရင်ပြည်နယ်မြောက်ပြည်မြို့တောင်ဖက်သေဘောဘိုးကျေးရွာမှာစစ်ကောင်စီတပ်နဲ့ KNU ကရင်မျိုးသားစီယုံတပ်တို့ပစ်ခတ်မှုဖြစ်ပွားပြီးကျေးရွာသားဒေသခံထောင်နဲ့ချီတောင်ရင်မြစ်ဘေးမှာတိမ်းရှောင်နေရပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်ဟောင်းဒေါက်တာအေးဇံကိုနောက်ထပ်အမှုသုံးမှုထပ်တိုးလို့ထပ်မံတရားစွဲဆိုထားတဲ့အတွက်လက်ရှိအမှုပေါင်း73မှုတရားရင်ဆိုင်နေရပါတယ်။
သရရှင်တွေအခုနားဆင်နေကြကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအမီပ
ါ။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားနိုင်ပါတယ်။ဒီကနေ့ညနေ 9:00 ကနေ 10:00 အထိ VOA အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာတော့လိုင်းနိုမီတာ1925နဲ့32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။အခုတော့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြပေးမှာပ
ါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရုံးကိုပိတ်လိုက်တဲ့အပေါ်အတွင်းရေးမှူးချုပ်ရုံးကကြာတာပရိနေမှာလဲကြာသာပရိနိဗ္ဗာန်ပဲတုံ့ပြန်လိုက်ပါတယ်သက်တမ်းကုန်ဆုံးသွားတဲ့အထူးကိုယ်စားလှယ်ဟောင်းခရစ်စတင်းဘာဂနာနေရာမှာအထူးကိုယ်စားလှယ်အသစ်အဖြစ်နိုလင်းဟေဇယ်ကိုခန့်လိုက်ပြီးနောက်မှာနေပြည်တော်မှာရှိတဲ့ရုံးကိုပိတ်လိုက်ကြောင်းမြန်မာစစ်အာဏာပိုင်တွေကကြေညာတာကိုကုလသမဂ္ဂကတုံ့ပြန်ပြောဆိုတာဖြစ်ပါတယ်အထူးကိုယ်စားလှယ်ရုံးဆက်လက်ထားရှိဖို့ဟာအရေးကြီးပြီးအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကသက်ဆိုင်သူအလုံးနဲ့လက်တွဲဆောင်ရွက်ဖို့အရေးကြီးတဲ့အကြောင်းပြောဆိုခဲ့ပါတယ်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်အမြန်ဆုံးပြန်ရောက်လာဒါဖန်စီခံထားရသူတွေနဲ့အကျဉ်းသားတွေကိုပြန်လွတ်ပေးတာဒီကိစ္စရက်တွေကိုဆွေးနွေးဖြစ်ရှင်းတာနဲ့အချမ်းဖက်လို့ရအားလုံးကိုလုံးဝရပ်သွားတာအိန္ဒိယအနေနဲ့မြင်တွေ့လို့တယ်လို့အိန္ဒိယနိုင်ငံသားရဲ့အတွင်းဝင်ကပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒင်အနေနဲ့ရုရှားသမ္မတဗလာဒီမာပူတင်တို့ဆွေးနွေးမဲ့အစီအစဉ်အသေးစိတ်အတွက်သဘောတူညီမှုမရသေးဘူးလို့အမေရိကန်သမ္မတအိမ်ပြူတို့ကပြောဆိုလိုက်ပါတယ်။အခုချိန်ထိဘယ်နေရာဘယ်အချိန်စကားပြောမယ်ဆိုတာနောက်ဆုံးပိတ်သဘောတူညီချက်မရရှိသေးဘူးလို့အင်ဗျူတော့ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုပါရယ်ခင်ဗျာတရုတ်ပြည်မှာဝီဂါမွတ်စလင်တွေကိုချေကျွန်တပွဲစေခိုင်းပြီးတော့ထုတ်လုပ်တဲ့ကုန်ပစ္စည်းတွေကိုအမေရိကန်ပြည်ထောင်စုအတွင်းတင်သွင်းခွင့်ပိတ်ပင်တဲ့ဥပဒေမူကြမ်းကိုတမရဂျိုးဘိုင်ဒင်ကကြာတာပရိနေမှာလက်မှတ်ရေးထိုးပြီးဥပဒေအဖြစ်အတည်ပြုလိုက်ပြီးဖြစ်ပါတယ်ဝီဂါအာဒမလိုအပ်ပေးစိတ်ခိုင်းမှုကာကွယ်ရေးအဥပဒေလိုအမိရတဲ့ဒီဥပဒေကိုပြဋ္ဌာန်းနိုင်ဖို့တစ်နှစ်လောက်ဆွေးနွေးခဲ့ကြပြီးလွန်ခဲ့တဲ့ရက်သက်တပတ်အတွင်းကလွှတ်တော်ကအတည်ပြုခဲ့တာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုစုံမိုးကျော်ကပြောပြပေးခဲ့တာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကိုရဲမမ။အတန်ထွန်းတဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျိုနာကမ်မင်းစ်နဲ့ဇူဘဲအယ်တယပ်တို့ဖြစ်ပါတယ်။ဒီမိနစ် VOA အစီအစဉ်ကိုလိုင်းနိုမီတာ3249နဲ့ပထမနိုင်ဝက်မှာလိုင်းလက်မီတာ190ကနေတင်ဆက်ပေးခဲ့တာပါ။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးရန်ရဲ့အမျိုးမျိုးကခင်ဝေးကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်မျိုးသက်ပါ
This program has come to you from the Voice of America, Washington.